America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းရှင်းကြပါစီခင်ဗျာ VOA အမေရိကန်တန်ရဲ့2021ခုနှစ်မေလ12ရက်ဗုဒ္ဓညပဲအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါဒီအစီအစဉ်လေးကိုလိုင်းနိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့VOA website burmese.vonews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညစီစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေရင်တော့ပြမှာဖြစ်ပြီးသတင်းပေးပို့ချက်တွေထဲမှာတော့နိုင်ငံတော်ဝန်ကဆက်နာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ဖမ်းဆီးမှုအခြေအနေနိုင်ငံတော်ဝန်ကပောက်ကွဲမှုတွေအကြောင်းနဲ့အတူ
အုပ်ကကဒဏ်ရာရတော့12ရောက်ပေါ့ဗျာကျွန်တော်သိထားတာကတော့12ရောက်ဟိုစစ်ကောင်စီကကြာတာတော့6ရောက်လောက်ကြာဆုံးဖြစ်ပြီးတော့ကိုလိုနဲ့ဒဏ်ရာရတာတော့ကျွန်တော်ဖင်ပါတယ်9ရောက်နဲ့6ရောက်တစ်ခုခုဒဏ်ရာရ
မြင်းကျန်ခင်တလုံမြို့မှာစစ်တပ်နဲ့ဒေသခံတွေကြားတိုက်ခိုက်ကြပြီးတဲ့နောက်နောက်ဆုံးအခြေအနေကိုပြောပြပါမယ်။ဒါ့အပြင်ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေမင်းတပ်မှလည်းစစ်တပ်နဲ့ဒေသခံတွေကြားလက်နက်ကင်ပဋိပက္ခနဲ့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးအခြေအနေနဲ့ရွှေစည်းနဲ့ဒေါ်လာစည်းဘယ်လောက်အထိတက်ခဲ့တယ်လဲဆိုတာတွေနားဆင်ကြပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်ဒူဒူးနဲ့ကြမ်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားတဲ့ရင်းလွှာတွေကိုနားဆင်ရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာရှင်းနေကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လူအခွင့်အရေးကိုလေးစားလိုက်နာပြီးအကြီးအကျယ်လူအခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေရပ်တန့်သွားအောင်ဖိအားပေးကြဖို့ကုလသမဂ္ဂကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဆုတ်ယုတ်ကြဆင်းလာတဲ့မြန်မာအခြေအနေအရက်တွေပြောင်းလဲသွားအောင်လှုပ်ခိုင်းတဲ့နေရာမှာစီးပွားရေးလုပ်ငန်းတွေကအရေးကြီးတဲ့အခက်အခဲမှရှိတယ်လို့လည်းလူအခွင့်အရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ကမေလ12ရက်နေ့မှာကြေညာချက်ထုတ်တိုက်တွန်းလိုက်တာပါ။February 1ရက်နေ့စစ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံတဲကစီးပွားရေးလုပ်ငန်းတွေလည်းစင်ခေါ်ချက်တွေနဲ့ရင်ဆိုင်နေရပါတယ်။တချို့စီးပွားရေးလုပ်ငန်းတွေကတရားဥပဒေစိုးမိုးရင်းနဲ့လူအခွင့်အရေးကိုအားပေးထောက်ခံတယ်ဆိုပြီးအာဏာသိမ်းစစ်တပ်နဲ့အဆက်အသွယ်ဖျက်ခဲ့ပေမဲ့စီးပွားရေးလုပ်ငန်းအတော်များများကတော့စစ်တပ်နဲ့စီးပွားရေးဆက်လုပ်နေတယ်လို့အဲ့ဒီအဖွဲ့ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ပြည်သူတွေကိုစစ်တပ်ကဖိနှိပ်မှုတွေတိုးလုပ်နေချိန်မှာစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ကလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုရှောင်ရှားနိုင်အောင်မြန်မာစစ်တပ်နဲ့ကြံရပါမဖြစ်အောင်လို့ကုလသမဂ္ဂကချမှတ်ထားတဲ့စီးပွားရေးနဲ့လူအခွင့်အရေးဆိုင်ရာမူဝါဒနဲ့အညီလိုက်နာကျင့်ကြံလုပ်ကိုင်ကြပါလို့လည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ကိုအထိနာစေမဲ့ငွေကြေးစီစဉ်မှုတွေရပ်သွားအောင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပြစ်မှတ်ထားလုပ်ကိုင်တင်တယ်လို့ပြည်သူတွေထိခိုက်မှုလဲအောင်တော့လုပ်ဖို့လိုတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကလည်းအကြံပြုထားပါတယ်။မြန်မာနိုင်ငံမှာဆက်ပြီးတော့လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လည်းဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လူခွင့်ရေးကိုအားပေးထောက်ခံဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်နဲ့တည်င်းမီဒီယာလှုပ်လှခွင့်နဲ့အတွက်ထုတ်ဖော်ပြောဆိုကြဖို့လဲတိုက်တွန်းထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ G20 အဖွဲ့ဝင်နိုင်ငံကောင်ဆောင်တွေကလည်းမြန်မာနိုင်ငံတဲကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေလူခွင့်ရေးချိုးဖောက်မှုမရှိအောင်ဝိုင်းဝန်းကာကွယ်တဲ့အနေနဲ့အခိုင်အမာပူးပေါင်းလုပ်ကိုင်တင်တယ်လို့လဲကြေညာချက်မှာအကြံပြုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ကစပြီးဆန္ဒပြပြည်သူတွေအပေါ်အကြမ်းဖက်အနေနဲ့ပြီးတော့မစင်မချင်းဖမ်းဆီးနေတဲ့အတွက်အရင်ကအတိုင်းတာလောက်ဆန္ဒပြပွဲတွေမရှိတော့ပဲလို့နိုင်ငံအနှံ့မှာတော့စစ်ကောင်စီကိုနှီးမြှုပ်ဆောင်နဲ့အားခံနေကြပါစာသင်ကျောင်းတွေပြန်ပို့ဖို့စစ်ကောင်စီကအမိန့်ထုတ်ထားချိန်မှာစစ်ကြုံပညာရေးအလိုမရှိဆိုတဲ့ပညာရေးသပိတ်တွေလည်းပေါ်ပေါက်နေပါတယ်မန္တလေးမြို့ကပညာရေးစစ်ကြောင်းအပါဝင်စုပေါင်းသပိတ်ပွဲတွေဒီကနေ့ကျင်းပတာမှာအကြမ်းဖက်နှိမ်နှင်းခံရပြီးတော့ပညာရေးဝန်ထမ်းတွေနဲ့ဆရာဆရာမတချို့အပါဝင်လူ20လောက်ရိုက်နဲ့ဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးကဆက်မှုစုပေါင်းသပိတ်တန်ခါသပိတ်တွေကတော့ဖမ်းဆီးမှုတွေကြာကအောင်အမြင်မြင်ပဲလူစုခွဲနိုင်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားသပိတ်လက်တပြတ်သပိတ်တွေဆက်ရှိနေပါတယ်။နေ့စဉ်လမ်းလျှောက်ချီတက်ဆန္ဒပြတဲ့ဖားကန့်မြို့မှာလည်းလူရချီပါဝင်ဆင်နွှဲခဲ့တာပါ။တဝဲလောင်းလုံးဒီမော့ဆိုမုံရွာတောင်သာပခုတ်ကူမှာလည်းညီမျိုးစုံနဲ့တပိတ်ပွဲကျင်းပခဲ့ပါတယ်။အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့စည်းင်းကောက်ယူမှုအရဖေဖော်ဝါရီလဆမိုင်းကလေးကမြန်မာစစ်တပ်ရဲ့လက်ချက်နဲ့ကလင်းငယ်တွေအပါအဝင်တိုက်ဆုံသူ980ကျော်ရှိပြီးတော့အဖမ်းခံရသူက3800ကျော်ရှိပါတယ်။အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုလောင်စာအထိကတင်ပို့နေတဲ့ Colonial Pipeline Company Computer တွေထဲ Hacker တွေခိုးဝင်ခဲ့တာကြောင့် Pipeline တွေပိတ်ထားတာ9ရက်မြောက်နဲ့ရောက်လာချိန်မှာဒေတာရင်တက်စီဆိုင်ပေါင်း1000ကျော်ပိတ်ထားပါတယ်။သမ္မတဘိုင်ဒန်အစိုးရကလည်းလောင်စာပြတ်လတ်မှုမရှိအောင်လုပ်ကိုင်နေတဲ့အတွက်စီရီဝဲပြီးတော့လှောင်မထားကြဖို့တိုက်တွန်းနေပါတယ်
။ By close of business tomorrow, colonial will be in a position to make the full
မနက်ဖြန်လောက်ဆိုရင်ပိုက်လိုင်းတွေအပြေအဝပြောင်းမွေးဖို့ colonial company ကဆုံးဖြတ်နိုင်ပါလိမ့်မယ်။ဒါပေမဲ့ဆုံးဖြတ်ချက်ချပြီးရင်တော့မှလုပ်ငန်းတွေမြန်ဆန်လာအောင်ရအနေငယ်ကြပါလိမ့်မယ်။ဒီပိုက်လိုင်းတွေကိုဘယ်တော့မှပိတ်မထားခဲ့ဘူးပါဘူး။ပိုက်လိုင်းရှေ့ကြီးတွေပြောင်းမွေးတဲ့အခါလောင်စာတွေအရင်ဖြစ်ရအောင်ပါပါ။ဒါကြောင့်အပြည့်အဝလည်းပတ်ဖို့ရည်အနေငယ်ကြပါလိမ့်မယ်လို့အမေရိကန်စွမ်းအင်ဝန်ကြီးဂျနီဖာဂရင်ဟော့ကအင်ဗီရိုမာသတင်းထောက်တွေကိုအင်္ဂါနေ့ကပြောဆိုသွားတာပါဒီဖြစ်ရကြောင့်ထိခိုက်မှုမရှိပါဘူးလို့အစိုးရကပြောနေပေမယ့်လို့လေဆိပ်တွေဓာတ်ဆီဆိုင်တွေကိုစီကားကြီးတွေတင်မောတွေဒါမှမဟုတ်ရထားတွေနဲ့လောင်စာတွေပို့ဆောင်တဲ့နေရာမှာသတ်မှတ်ထားတဲ့လုံခြုံရေးနယ်တဘာဝပတ်ဝန်းကျင်ဆိုင်ရာစီကံတချို့ကိုတော့ဖြေလျှော့ပေးထားပါတယ်နိုင်ငံအရှေ့ပိုင်းကိုလောင်စာစီ45ရာခိုင်နှုန်းတင်ပို့နေတဲ့ colonial company ရဲ့ computer တွေထဲonline hacker တွေခိုးဝင်ခဲ့တာကြောင့်ပြည်ကတဲ့တောက်ကြနေကြတဲ့ကပိုက်လိုင်းတွေပိတ်ထားတာပါ။ငွေပေးမှအဲ့ဒီကွန်ပျူတာစနစ်တွေကိုပြန်ဖွင့်ပေးမယ်ဆိုပြီး hacker အုပ်စုကတောင်းဆိုထားတာပါ။တနင်္လာနေ့နောက်ပိုင်းမှာတော့ပိုက်လိုင်းတချို့ကိုပြန်လည်ပတ်နိုင်ခဲ့ပြီးတည်တည်မတ်ကုန်လောက်မှအပြည့်အဝပြန်ဖွင့်နိုင်လိမ့်မယ်လို့လည်းကုမ္ပဏီကပြောဆိုထားပါတယ်။အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ရတဲ့ corona virus ကိုတစ်ကမ္ဘာလုံးကစိုးရင်ရမယ်ဗီဇပြောင်းပိုးသည့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပြီးနောက်တနင်္လာပဲ B1617 ပိုးသစ်ကနိုင်ငံပေါင်း49နိုင်ငံကိုကူးစက်နေပြီလို့ WHO ကဒီကနေ့ကြေညာပါတယ်။အိန္ဒိယမှာဒီကနေ့ပိုးကူးသူသစ် 3,400 ကျော်နဲ့သေဆုံးသူက 4,100 ကျော်ပါတယ်။နေ့စဉ်ပိုးကူးသူ 3,000 ကျော်တာကတော့ရပ်ပေါင်း 20 ကျော်လာပါပြီ။အခုဆိုရင်အိန္ဒိယမှာပိုးကူးသူ 23,000 ကျော်နဲ့သေဆုံးသူကလည်း 2,000 ခွဲကျော်ပါတယ်။ဒီအချိန်မှာပဲဂင်းကာမြစ်ထဲကိုဗစ်ကြောင့်သေဆုံးတယ်လို့ယူဆနေကြတဲ့လူသေအလောင်း 100 ကျော်မျောလာတဲ့သတင်းတွေကြောင့်ပြည်သူတွေစိတ်ဆိုးသောကထွက်နေကြတာပါ။တည်ဆုံးရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ရေကသင့်ပိုကူဆက်မကိုလည်းကြွန့်ကျင်သူတွေစိုးရိမ်နေပါတယ်။ဒီဖြစ်ရကြောင်းဝေးလံတဲ့ခြေလက်ဒေတာတချို့မှာပိုကူဆက်မမြင့်တက်နေမှာကိုစိုးရိမ်မှုတွေရှိနေတာပါ။အိန္ဒိယလူဦးရေ3,000,000ကခြေလက်တွေမှာနေပါတယ်။မိသူကျိုဆက်တွေမှာမနိုင်မနှင်းဖြစ်နေတာဒါမှမဟုတ်ဟီနူထုံနှန်းစင်လာအရာမိသူကျိုဖို့ဈေးမတက်နိုင်တာကြောင့်အလောင်းတွေကိုရေထဲမျောလိုက်တာဖြစ်နိုင်တယ်လို့ဒေတာခန့်တွေကယူဆကြပါတယ်။အိန္ဒိယနဲ့နေဆက်ချင်းဆက်ဆက်နေတဲ့နီပေါ်နိုင်ငံမှာလည်းကာယောဂါဓာတ်နဲ့လူလည်းရင်ဆိုင်နေရပြီးဆေးကုဖို့ဆေးရုံလိုက်ရှာရင်လူတွေသေဆုံးနေရတယ်လို့နီပေါ်သာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့24နှစ်အတွင်းပိုကူးသူ1000နီးပါးရှိပြီးတော့သေဆုံးသူက250ကျော်နဲ့စံချိန်တဲ့အမြင့်ဆုံးရောက်လာပါတယ်လူဦးရေ28တန်းကျော်ရာရှိတဲ့နီပေါ်မှာပိုကူးသူ4,100ကျော်နဲ့သေဆုံးသူက4,000ကျော်ရှိတယ်လို့သာဝန်ရှိသူတွေကပြောပါတယ်လူနာတွေအတွက်အရေးပေါ်လိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီတွေပေးကြဖို့လဲနိုင်ငံတကာအသိုင်းအဝိုင်းကိုနီပေါ်ကျန်းမာရေးဝန်ကြီးဌာနကတောင်းခံထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 9383ည5.32 kHz 9303ည5.58kHz 585တို့ဖြင့်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဗိုလ်ထူးနေညာပိုင်း VOA American တန်ရဲ့ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ Palestine Hamas စစ်သွေးကြွအဖွဲ့နဲ့ Israel တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေပိုပြင်းထန်လာပြီး Gaza ကမ်းမြောင်ဒေသနဲ့ Jerusalem မြို့မှာအနည်းဆုံးလူ40သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းဘက်ကရဲနယ်လုံခြုံရေးအဆောင်အချက်တွေရှိတဲ့နေရာတွေကိုပြစ်မှတ်ထားပြီးဒီနေ့မနက်မှာအစ္စရေးဘက်ကလေကြောင်းကနေထပ်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရုံးတွေတွဲဖွင့်ထားတဲ့အထက်မြေလူနေဆောင်အုပ်တစ်ခုကြီးကျယ်ပျက်စီးခဲ့ပါတယ်။တိုက်ခတ်တဲ့အချိန်ဆောင်အုပ်ထဲမှာတော့လူထူးမှမရှိပါဘူး။မနေ့အင်ကာနေကအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်တာကြောင့်ဟားမက်စ်ခေါင်းဆောင်တွေနေတဲ့အရင်အထက်မြေဆောင်အုပ်တစ်ခုပြိုသွားခဲ့ရပါတယ်။အဲဒီနောက်နာဂဆောင်အုပ်ကလူတွေကိုလည်းဘေးလွာကိုကြိုတင်ဖယ်ရှားထားတာပါ။အစ္စရေးရဲ့အင်ကာနေလေကြောင်းတက်ခဲမှုဟာထောက်လင်းရုံးတွေနဲ့ဟားမက်စ်ခေါင်းဆောင်တွေရဲ့အင်တွေကိုပြစ်မှတ်ထားပြီးရော့ကက်နဲ့တက်ခဲခဲ့တာလို့အစ္စရေးဘက်ကပြောပါတယ်။အဲ့ဒီတက်ခဲမှုတွေအတွင်းဂါဇာကမ်းမြောင်ဘက်မှာလူ35ယောက်တေဆုံးခဲ့ပါတယ်။တေဆုံးတဲ့အထက်ကလေးငယ်10ယောက်ပါဝင်ပြီးလူ100ကျော်လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဟားမက်စ်အဖွဲ့ဘက်ကလည်းတနင်္လာနေ့ကစပြီးရော့ကက်လောင်ချာတွေယာကနန်းတွေနဲ့ချီပြစ်ခတ်တက်ခဲခဲ့ပါတယ်။ဒီအတွက်ဒီနေ့အထိအစ္စရေးဘက်ရှိအစ်ကလောင်မျိုးကန်2ယောက်ပါဝင်5ယောက်တည်ဆုံးခဲ့ရပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမှာတော့လုံခြုံရေးစိုးရိမ်မှုတွေရှိနေတဲ့ကြားထဲမွတ်စလင်အစ်ပွဲတော်နေ့အတွက်ပြင်ဆင်နေကြပါပြီအစ်ပွဲတော်ကာလအတွင်းငြင်းငြင်းချမ်းချမ်းဖြစ်မယ်လို့မျှော်လင့်ချက်နဲ့ခုလိုပြင်ဆင်နေကြတာပါရမဒန်မွတ်စလင်ဥပုသ္တပြီးဆုံးချိန်ထိမ့်မှတ်ဖြစ်လို့တဲ့ဒီဘာသာရေးအထွတ်မြတ်ပွဲတော်အတွင်းထူးကဲစားစရာတွေနဲ့ဈေးဝယ်ချမ်းမှုတွေအတွက်ပြင်ဆင်နေကြတာပါအစ်ပွဲတော်အတွင်းဈေးဝယ်လာသူတူဖြစ်တဲ့ Roman Nursery ကလာမယ့်တရနှစ်အတွင်းအပွဲတော်ရောက်လာပြီးမို့အားလုံးအသင့်ပြင်နေကြပါပြီ မကြာခင်အနာဂတ်မှာငြိမ်းချမ်းရလာဖို့လည်းသတင်းကောင်းတွေထွက်နေပါတယ်အခုပွဲတော်၃ရက်ကာလအတွင်းမှာလည်းအပြည့်အထားမယ်လို့ကြားပါတယ်လို့ပြောခဲ့ပါတယ်တကယ်တော့တာလီဘန်တွေဘက်ကလည်းပွဲတော်၃ရက်ကာလအတွင်းအပြည့်အထားမယ်လို့ကြေညာခဲ့ပါတယ်ဒါပေမဲ့ဒီကြေညာချက်ထွက်လာချိန်ကကာဘူးမြို့တော်မှာစနေနေ့တုန်းက17နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသူများစုပါဝင်လူပေါင်း60တည်ခဲ့ရတဲ့အမျိုးသမီးကျောင်းတစ်ခုရဲ့ပြစ်ခတ်မှုအပြီးနဲ့နိုင်ငံတွင်းအကြမ်းဖက်မှုတွေမြင့်တက်လာခြင်းမှာဖြစ်လာခဲ့တာပါအခုအပြည့်ရမှုကဒီအားရရဲ့ပွဲတော်စမဲ့လက်ထွက်လာတဲ့မြင်ကွင်းပေါ်မူတည်နေပြီးဒီနေ့ဗိုလ်သူတို့မှနှစ်ချက်ချက်သားပြီးမှစတင်မှာဖြစ်ပါတယ်ခင်တောင်တရုတ်ပင်လယ်ထဲမှာတော့ဗီယက်နမ်အနေနဲ့ပင်လယ်ရေကြောင်းပြည်သူစစ်တပ်ဖွဲ့တွေတိုးချဲ့လာနေတယ်လို့သုံးသပ်သူတွေကဆိုလိုက်ပါတယ်တရုတ်နိုင်ငံနဲ့ဗီယက်နမ်တို့ရေပိုင်းနဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲဗီယက်နမ်ဘက်ကအခုလိုရေကြောင်းပြည်သူစစ်တွေတိုးချဲ့လာတာဆယ်စုနှစ်တခုရှိလာနေပြီလို့တရုတ်ပညာရှင်တွေနဲ့သုတေသီအဖွဲ့တွေကဆိုပါတယ်တရုတ်ရဲ့ဟိုင်နန်ပြည်နယ်ရှိဆိုင်တောင်တရုတ်ပင်လယ်လေးလာရေးဆိုင်ရာမြို့သားအင်စတီကျူအဖွဲ့ဆိုရဆိုရင်အဲ့ဒီဗီယက်နမ်ပြည်သူစစ်ဟာ12နှစ်ကြာတက်တန်းရှိလာပြီးစစ်ရာကလည်း 4,000-6,000 ကနေ 9,000 ကျားမှရှိလာနေပြီလို့ဖော်ပြထားပါတယ်ဒါအပြင်အခုတပ်ဖွဲ့အင်အား3,000အင်အားရှိတဲ့တပ်စု13စုဟာအငင်းပွားနေတဲ့ပရာဆယ်ကျွန်းနားမှာလှုပ်ရှားနေပြီးနောက်ထပ်အင်အား 1,000 ဟာလည်းဗီယက်နမ်တောင်ပိုင်းကမ်းခြေအပြင်ဘက်မှာလက်နက်တပ်ထားတဲ့ငါးဖမ်းလေတွေနဲ့လှုပ်ရှားနေကြတယ်လို့ဒီတရုတ်သုတေသနအဖွဲ့ကဆိုပါတယ်။လွန်ခဲ့တဲ့စနစ်တုန်းကဆိုရင်အဲ့ဒီရေချောင်းပြည်သူစစ်တပ်ဖွဲ့တွေစတင်ဖွဲ့တဲ့အနေအထားမှာရှိခဲ့တယ်လို့ Washington DC ခြေဆိုင် Stimson Center ရဲ့အရှိအာရှအစီအစဉ်ဌာနကတရုတ်သုတေသီယွန်ဆန်ကလည်းပြောပါတယ်။စင်ကာပူရှိနန်ယန်နည်းပညာတက္ကသိုလ်ကလုံခြုံရေးဆိုင်ရာသုတေသီ Colin Coach ကလည်းဗီယက်နမ်အနေနဲ့ဒီပင်လယ်ပြည်သူစစ်လူများတွေကိုတိုးချဲ့တိစောက်ဖို့ကြိုးစားလာနေတယ်လို့ဆိုပါတယ်ခင်ဗျ။ပုံယဟန်မင်းကြီးအနေနဲ့6လအတွင်းပထမဆုံးအကြိမ်ဖြစ်လူထုကြားတရားပွဲပြန်လုပ်ခဲ့ရမှာကြည်နူးမိကြောင်းဟောကြားခဲ့ပါတယ်။ပုံယဟန်မင်းကြီးကအခုလိုမျက်နှာချင်းဆိုင်တရားဟောပွဲပြန်လုပ်နိုင်တဲ့အတွက်ကြော်ရှင်ကြည်နူးမိတယ်။ဘာလို့လဲဆိုတာအတွက်တခုပြောချင်တာကဘသူမှမရှိတဲ့ရှေ့မှာကင်မရာရှေ့မှာတရားဟောရတာကသိပ်ပဝင်ကြရစရာမဟုတ်ဘူးလို့ဆိုပါတယ်။ Vatican နန်းတော်ရှိဆန်ဒမဆူအမိုးဖွင့်ခမမှာပိုဟျမ်းမင်းကြီးရဲ့တရားနာပရိသတ်တွေအနေနဲ့ခက်ခွက်ခွာထိုင်မှုလုပ်ပေးထားတဲ့ခုံတွေမှာထိုင်ပြီးတရားနာယူခဲ့ကြပါတယ်။တကယ်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအီတလီနိုင်ငံတဝန်းပြီးခဲ့တဲ့နှစ်ဆန်းကစပြန့်နှံ့လာခဲ့ချိန်နဲ့နောက်ထပ်တစ်ချိန်မှာပိုဟျမ်းမင်းကြီးအနေနဲ့အခုလိုလူထုကြားဗိုလ်သူနဲ့ပတ်စင်တရားပွဲတွေကိုဆိုင်ငံခဲ့ပြီးဗီဒီယိုကနေတစ်ဆင့်ပဲတရားဟောကြားလာခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလမှာပရိသတ်အကြားပြန်ဆခဲ့ချိန်မှာစိတ်ပီကြရည်မြင့်ကြီးမှမလုတော့ပဲအခုလိုမိုးဖွင့်ခမ်းမမှာပဲပြိသက်900ကန့်သက်ပမာဏနဲ့သာဆက်လုပ်ခဲ့ပေမဲ့ကိုဗစ်ကူးစက်မှုလှိုင်းသည့်ပြန်ထလာတာမျိုးပြန်နားခဲ့ရပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေကိုဝင်းမျိုးပြပြသွားတာပါသတင်းပတ်စင်ကန်တော်တွေမတိုင်ခင်သတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်ပေါက်ကွဲမှုတည်င်းမပြောခင်ဒီကနေ့ဆန္ဒပြပွဲနဲ့ဖမ်းဆီးမှုအခြေအနေအရင်ကြည့်အောင်ပါမြန်မာနိုင်ငံမှာစစ်ကောင်စီကအာဏာရယူထားပြီးရပောင်းတရားကျော်လာတဲ့အထိဆက်နာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ဝန်နေရာနဲ့ဆက်ရှိနေတယ်လို့စစ်ကောင်စီတပ်တွေကလည်းအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေဆက်လုပ်နေသေးပါဒီကနေ့မနေ့ပိုင်းမန္တလေးမြို့ကပညာရေးတပိတ်စစ်ကြောင်းအပါအဝင်စုပေါင်းဆန္ဒပြတပိတ်ကိုအင်စည်းကားနဲ့လာရောက်ဖမ်းဆီးလို့ပညာရေးဝန်ထမ်းဆရာဆရာမတချို့အပါအဝင်လူ30ထက်မနည်းအကြမ်းဖက်ရိုက်နဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကတို့ပြပါမယ်
ဒီကနေ့မနက်ပိုင်းကမန္တလေးကျောင်းသားတမကတပိတ်စစ်ကြောင်းကဆရာဆရာမတွေပါဝင်တဲ့ပညာရေးတပိတ်စစ်ကြောင်းအပါအဝင်စစ်ကြောင်းတွေစုပေါင်းထားတဲ့တပ်ပေါင်းစုတပိတ်စစ်ကြောင်းကိုစစ်ကောင်စီရဲ့လက်နက်ကင်တပ်တွေဘက်ကနှစ်ဖက်ပိတ်ပြီးတော့ပစ်ခတ်ဖြိုခွဲခဲ့ပါတယ်။ဒီလိုပစ်ခတ်ဖြိုခွဲပြီးတော့ဆန္ဒပြတဲ့သူ30ကျော်လောက်ကိုရိုက်နှက်ဖမ်းဆီးသွားတယ်လို့ဒီကနေ့တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။ကျွန်
တော်တို့တပိတ်စစ်ကြောင်းဆွတ်တော့ဗျာ။ဝမ်းမနေတတလာမှာအဲ့ဒီတနက်ပေါ့ပြီးတော့ရဲဝတ်တွေနဲ့အဲ့ဒီတနက်ရောက်လာပြီးတော့ချိုးခွဲတာကိုအဲ့တော့ကျွန်တော်တို့အုတ်ကြီးရတယ်ပြီးရတော့ခုဟိုမိသွားလဲတော်တော်များများ30ကျော်တော့ခံမှန်းကြီးကျွန်တော်သိရတယ်ဗျမိန်းကလေးလည်းပါပါတယ်ဗျကြောက်ကြလေးလည်းပါတယ်စိုက်ကယ်ကတော့အစီး80လောက်သူတို့သိသွားတယ်လာတာကသူတို့နှစ်ဖက်နှစ်ပိတ်ပြီးသာဖမ်းတာခဲ့အဲ့ဖမ်းမိတဲ့လူတနည်းအဲ့နမ်းမော်တနည်းဆူခိုင်းပြီးတော့လက်နောက်ပြီးတော့ကောင်းကောက်ခိုက်တယ်အဲကောင်းမော့ပြီးကြည့်ရလူကိုလိုက်တာကျွန်တော်တို့ဝီယူဖိုင်ရကျွန်တော်သိထားတယ်ဗ
ျတပိတ်စစ်ကြောင်းမှာဆန္ဒပြနေတဲ့သူတွေကိုလာရောက်ဖမ်းဆီးရမှာတော့ယူနီဖောင်းဝတ်ဆင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေအပြင်အရက်ဝင်းတဲ့လူတချို့ကပါတနတ်တွေကင်ဆောင်ထားပြီးတော့ ဖမ်းဆီးခံထားရသူတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတချို့လည်းလူမှုကွန်ရက်စာမျက်နှာမှာပြန့်နှံ့နေပါတယ်။ဖမ်းဆီးမှုတွေရှိခဲ့ပေမဲ့ဆက်မှုစုပေါင်းတပိတ်၊တန်ခါတမကတပိတ်နဲ့မန္တလေးမြို့ကတခြားတပိတ်တွေကတော့အောင်အောင်မြင်မြင်နဲ့ပဲလူစုခွဲနိုင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းဒီကနေ့နေ့လယ်ပိုင်းကသမိုင်းလန်းဆောင်မှာမြို့နယ်ပေါင်းစုံစုပေါင်းတပိတ်တွေနဲ့ခြိတက်ဆန္ဒပြခဲ့ပါတယ်။ရက်ကွက်မြို့နယ်အလိုက်စုပြီးတော့ဆန္ဒပြနေကြတာတွေလည်းရှိပါတယ်
။နင်းစိန်မြို့နယ်မှာလည်းနေ့ပိုင်းက9နိုင်လောက်ကတပိတ်စီကြောင်းတစ်စုထွက်ပြတယ်။လူငယ်ဆရာဝန်ကြီးတို့ရှိနေတယ်။ကျေလာရင်တက်ဆိုရင်ကျွတ်ကျွတ်နဲ့နေပါပြီးတော့ရက်တရကျော်လက်ဆက်တော်လန်နေမြို့ရင်းစိန်ရန်ကုန်ရင်းစိန်ဆိုပြီးတော့ကျွတ်ကျွတ်နဲ့လည်းရှိရဲ့။
အလားတူပဲရန်ကုန်မြို့ကတခြားနေရာတွေမှာလည်းလုံခြုံရေးအင်အားတင်းကြပ်နေတဲ့ကြားကပဲလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်တွေဆက်ပြီးရှိပါတယ်။ဆရာနာရှင်စန့်ကျင်ရေးကြွေးကြော်ကြတဲ့လူငယ်တွေရဲ့မိနစ်ပိုင်းတပိတ်အပြီးမှာပဲလုံခြုံရေးတပ်ဖွဲ့တွေရောက်လာပေမဲ့လို့ဖမ်းဆီးခံရတာတော့မရှိခဲ့ပါဘူး။ဆေးဥချုပ်ရေးနယ်မြေဖြစ်ကြီးညာထားတဲ့လှိုင်သာယာမြို့နယ်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကင်းလှည့်နေတဲ့ကြားကပဲလူငယ်တချို့ကပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်။မနေ့ကတော့ဒဝဲဘက်မှာတပိတ်စစ်ကြောင်းမထွက်ခင်မှာပဲဖြိုခွဲခံရလို့လူ15ဦးဖမ်းခံခဲ့ရပါတယ်။ဒါပေမဲ့လည်းဒီကနေ့မှာတော့လူဝင်က30လောက်ပါဝင်တဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းဟာစစ်ကောင်စီလက်နက်ကင်တပ်တွေကအကြမ်းဖက်ပစ်ခတ်လို့တိုက်ဆုံမှုတွေဖြစ်ခဲ့ပြီးပထမဆုံးအကြိမ်ဖြစ်နေဒီကနေ့မှာလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ပါတယ်။ဒီကနေ့မှာပဲစီရီယံလုံနေကြတဲ့နိုင်ငံဝန်ထမ်းတွေကိုရက်ရွာကနေကူညီပေးကြဖို့တိုက်တွန်းတဲ့ဟောပြောမှုကိုလည်းလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာလုံနိုင်ခဲ့တယ်လို့ဆန္ဒပြတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်
။ရက်ရွာလူတူကနေပြီးတော့စီရီကိုအနီးနားမှာရှိနေတဲ့ဒီစီရီယံလုထားတဲ့နိုင်ငံဝန်ထမ်းတွေကိုကိုရွာထဲမှာရှိတဲ့စီရီယံဝန်ထမ်းတွေကိုကောက်ကွယ်ဆောက်ရှောက်ပေးဖို့အဓိကထားပြီးတော့ဒီလူစီကားတဲ့ဈေးတွေမှာဒီဟောပြောမှုတွေလုပ်ခဲ့တယ်
နေစဉ်ဆန္ဒပြနေကြဖားကတ်မြို့မှာလည်းမိုးရေရွာသွန်းနေတဲ့ကြားကပဲလူရာနဲ့ချီလမ်းလျှောက်ချီတက်ဆန္ဒပြကြပါတယ်။ဒဝဲလောင်းလုံဒီမော်ဆိုမုံရွာတောင်သာပခုတ်ကူနဲ့ရင်းမပင်မြို့တွေမှာလည်းလူရာနဲ့ချီပြီးတော့လမ်းလျှောက်တပိတ်ပျောက်ကြားတပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်ကိုပုံစံမျိုးစုံနဲ့ဆန္ဒပြခဲ့ကြပါတယ်။အာနာသိမ့်ခဲ့တာရပ်ပေါင်း100ကျော်လာတဲ့အချိန်ထိစစ်ကောင်စီတပ်တွေဘက်ကအင်အားသုံးပစ်ခတ်ဖမ်းဆီးမှုတွေကြောင့်လူ980ကျော်တေဆုံးခဲ့ရပြီးလူပေါင်း 3,800 ကျော်ဖမ်းဆီးထိန်းသိမ်းခံထားရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ဒီကနေ့ဆန္ဒပြပွဲနဲ့ဖမ်းဆီးတဲ့တင်ပါတလုံးမျိုးရဲ့နောက်ဆုံးအခြေအနေနဲ့ကချင်ဘက်ကတိုက်ပွဲသတင်းတွေမှကြားခင်ပြောပြပါမယ်။အခုတော့ပေါက်ကွဲမှုသတင်းဆက်ပါမယ်။မင်းကြီးကနိုင်ငံတော်ဝန်နေရာအတော်များများမှာပေါက်ကွဲမှုတွေဖြစ်ခဲ့ပါလေ။ပြည်မြို့မှာဘုံ၃ဆင့်ပေါက်ကွဲမှုအတွင်းရင်ထင်းရဲစစ်သားနဲ့မိသားတပ်ဖွဲ့ဝင်တွေအပါအဝင်6ဦးဒဏ်ရာရပြီးဟာခါကြိုက်ထူမြောင်းများတို့မှလည်းပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့ပါလေ။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုမခင်ဖြူတွေကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာရယူထားပြီးရပ်ပေါင်း100ကျော်လာတဲ့အထိဆီယနာရှင်စန့်ကျင်လှုပ်ရှားမှုတွေနိုင်ငံတော်ကနေရအတော်များများမှာဆက်ပြီးတော့ရှိနေတယ်လို့ပောက်ကွဲမှုတွေလည်းရက်ဆက်ဖြစ်ပွားနေပါတယ်မေလ17ရက်မနေ့ညကပဲခူးတိုင်းအနောက်ပိုင်းပြည်မြို့ပြည်သူစေယုံကြီးနဲ့တန်လန်းကိန်းနာကရင်ထင်းရဲကင်းမှာဘုံသုံးလုံးဆင့်ပောက်ကွဲမှုကြောင့်ရင်ထင်းရဲစစ်သားမိသက်အပါအဝင်လူ6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်တင်ရရတဲ့အထဲမှာတက်စုမှုတူ6တောက်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးတော့ရင်းနှင်းရတဲ့အုပ်ကဆွင့်ရတဲ့အခြေအနေမှာရှိတယ်လို့ဒေသခံကိုထုမြတ်ထအောင်က VOA ကိုပြောပါတယ်
။ရင်းနှင်းရကင်းမှာပောက်ကွဲမှုအသေးစားလေးတစ်ခုဖြစ်တယ်။အဲ့ဒီပောက်ကွဲမှုအသေးစားလေးကြာကြီးနေမီးလောင်လာတယ်ပေါ့နော်။မီးလောင်လာတဲ့ခါကျတော့ဒီမျိုးတွေကနေပြီးတော့ဖြစ်ကားတွေ၊ရဲကားတွေ၊မီးတက်ကားတွေရောက်လာကြတယ်။အဲ့လိုရောက်လာတဲ့အချိန်မီးတက်ဖို့ကြိုးစားနေတဲ့အချိန်မှာပဲနောက်ထပ်တစ်လုံးထပေါက်တယ်။တော်တော်ပြင်းတယ်။တော်တော်ပြင်းတဲ့အချိန်မှာသူတို့ကဲကပြောင်းတုံရောက်လောက်တရားရတယ်လို့ကြားရတယ်။ပြီးတော့အဲ့ဒီပောက်ကွဲမှုပြီးတော့မကြခင်ပါပဲ။နောက်တစ်လုံးထပ်ပောက်ကွဲတယ်။စုစုပေါင်း6ရောက်ထိကြိုက်တယ်လို့တင်ရတယ်။ဟုတ်အော်ရင်းတင်းရဲ့တချီရဲ့ပြီးတော့ဟိုရင်းတင်းရဲ့အပြီးတော့နောက်တစ်ယောက်ကယာရူးကြီးရဲ့ ranking ကြီးရဲ့အထက်ကပဲ။ဒီယောက်ကဟိုအလုပ်ပြောတယ်တက်စုမှုဥခွန်ထုံးလို့ပြောတယ်။6ကိုအယိုးပါထိသွားတယ်လို့ကြားရတယ်ခင်ဗျ။ပြီးတော့နောက်ထပ်ရင်းတင်းရဲ့တယောက်ကစိုးရင်ရတဲ့အချိန်လေးကြီးပါရောက်သွားတယ်လို့ကြားပါတယ်
။ဒီမနက်မှလည်းပြည်တက်ကတူရှိမှပောက်ကွဲမှုတစ်ခုချက်ဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုပောက်ကွဲမှုတွေဖြစ်ပြီးတဲ့နောက်မှာပဲပြည်မျိုးမှာတက္ကသိုလ်ကျောင်းနဲ့ဗန်လိုနေရာမျိုးကလွဲရင်ကျန်တဲ့နေရာတွေမှာလုံခြုံရေးတင်းကျပ်မထားပဲမြို့အတွင်းမှာပုံမှန်သွားလာလှုပ်ရှားနေကြသလိုဆင်းရဲနာရှင်စန့်ကြီးဆန္ဒပြမှုတွေကလည်းဆက်ပြီးတော့ရှိနေတယ်လို့ကိုထုမြတ်ထအောင်ကပြောပါတယ်။မွန်ပြည်နယ်ချိုက်ထုံမြို့ပြည်ခိုင်ဖြိုးပါတီယုံဘုံပေါက်ကွဲမှုကြောင့်ရုံးကင်းဆောင်တဦးဘုံစားထိမှန်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးကပြောပါတယ်
။ကြန့်ခိုင်ရုံဘုံပေါက်တာပေါ့နော်ဘုံပေါက်တော့အဲ့ဒီမှာ ကျခိုင်ရုံဆောင်နေတဲ့အဆောက်တယောက်လက်ပင်ကိုပုံစံမှန်တာပေါ့နော်ပြီးသွားတော့ကျမတို့ဒီတလောက်ကတော့အဲ့ဒါနဲ့တင်ပြီးတာပေါ့ကျန်တဲ့ချက်ရည်အားလုံးကတော့ဒီရဲနဲ့စစ်တပ်ကပြစ်တယ်လို့ပဲသိတယ်လေဒါပေမဲ့သူတို့ကဘယ်လိုပြောလဲဆိုတော့သူတို့စခန်းကိုချောင်းပြစ်တယ်ပေါ့ချောင်းပြစ်သွားလို့ဆိုပြီးတော့ချက်ရည်များတယ်ပေါ့အဲ့ဒါကြောင့်မို့သူတို့ကပြန်ပြစ်တယ်ဆိုပြီးတော့အခုယနေ့ကိုတော့ PDF ဖွဲ့တယ်ဆိုပြီးညာကကလေးတွေလက်ပြစ်တယ်ဆိုပြီးသူတို့ကအဲ့လိုဆွဆွဲတယ်ပေါ့နော်ဒါပေမဲ့ဟိုမတွေ့ကြဘူးဒီပတ်ဝန်းကျင်ကလူတွေကတော့မတွေ့ပဲနဲ့သူတို့ကသူတို့ပဲကြည့်ခတ်ပြီးတော့အခုဒီနေ့တော့ဒါတန်တရားရှိပါတယ်ဆိုတဲ့လူတွေအကုန်လုံးလိုက်ဖမ်းနေတယ်ခု
ချိုက်ထုတ်ရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလာချောင်းဖြစ်တဲ့ဆိုပြီးစစ်ကောင်စီတပ်ကဆွဆွဲထားပေမဲ့ဘယ်အဖွဲ့ကလာပစ်သွားတယ်ဆိုတာတဲတဲကွဲကွဲမသိရသေးပါဘူးပြစ်ခတ်မှုဖြစ်ပြီးပြန်ငြိမ်နေတဲ့အချိန်မှာငါးဖမ်းပြီးပြန်လာတဲ့ပြည်သူ၃ယောက်ကိုစစ်ကောင်စီကတနက်နေ့ပြစ်ခတ်လို့ပေါင်တဲ့တင်ပစုံမှာထိခိုက်ဒဏ်ရာရခဲ့ပါတယ်ဒဏ်ရာရတဲ့သူ၃ဦးကိုချိုက်ထုတ်စေယုံကလည်းမော်လမြိုင်စေယုံကိုပို့ဆောင်ထားတယ်လို့ပြောပါတယ်မင်းညာကတိခတ်မှုကြောင့်ဒီကနေ့မှာတော့ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့တက်ကြွလှုပ်ရှားသူလူငယ်တွေကိုရှာဖွေဖမ်းဆီးနေတယ်လို့လည်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ဟာခါမြို့နဲ့နိုင်ဝက်လောက်ဝေးတဲ့ကျေးရွာတရွာမှာတော့ပြည်ခိုင်ပြိုလွတ်တော်အမတ်ဟောင်းနေတဲ့အိမ်ဘုံပေါက်ကွဲမှုဖြစ်လို့အဲ့ဒီအမတ်ဟောင်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဟာခါဒေသခံဦးကပြောပါတယ
်။ဘုံပေါက်ကွဲတဲ့ဒီချင်းခိုင်ရဲ့အမတ်ဟောင်းပေါ့နော်။ထိခိုက်မှုကဒီကြောင်ဖြစ်လို့ပြောတယ်။ဒီကြောင်ဆိုပြန်ရောက်ရှိတဲ့နေရာမှာတော့မရှိဘူး။ဒါပေမဲ့ဒီအောင်ရှိရလို့ပြောတယ်။အဲဒီချမ်းမြောက်ပေါက်တာအိမ်ကြီးပဲရှိရတယ်အကြီးကြီးမရှိဘူး။အဲဒီအဲထွက်တော်မှဟောင်းအိမ်ကြီးဆိုတော့အဲသူ့ထွက်တော်မှကိုနည်းနည်းထိသွားပြီးတော့ဆိုတော့လည်းဒီအိမ်ကမရှိဘူးလို့ပြောတယ်ဟုတ
်။အလားတူပဲ ARR တိုင်းမြောင်းများမျိုးအမတ်လေးအုပ်ချုပ်ရေးမှုရုံးမှလည်းပောက်ကွဲမှုဖြစ်ခဲ့ပါတယ်။မေလ၁၀ရက်နေ့ကမရရမျိုးမှရှိတဲ့မန္တလေးတိုင်းကားညာနာရုံးရှိမှလက်လုံပုံပောက်ကွဲမှုဖြစ်ပြီးလူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဆင်ရနာတင်ပြီးတဲ့နောက်စန့်ကျင်ကန့်ကွက်တဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်နေနေတာတွေရှိခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်းကဒေသအကျော်များမှာဒေသခံတွေကကာကွယ်ရေးတပ်တွေဖွဲ့စည်းပြီးပြည်လဲခုခံနေကြတဲ့တချိန်ထဲမှာပဲအခုလိုပောက်ကွဲမှုတွေလည်းမကြာခဏဆိုသလိုဖြစ်လာနေတာပါရှင်
။နိုင်ငံတော်ဝန်ပောက်ကွဲမှုတွေနဲ့ထိခိုက်ဒဏ်ရာရတဲ့အခြေအနေတွေ့ခဲ့ရတာပါ။ကချင်ဘက်တိုက်ပွဲနဲ့မင်းတပ်မှစစ်စစ်ညှိနှိုင်းတဲ့နောက်ဆုံးအခြေအနေတွေမပြောပြခင်အခုဆက်ပြီးတလုံးမျိုးရဲ့နောက်ဆုံးအခြေအနေကြည့်အောင်ပါ။မန္တလေးတိုင်းမြင်းကြံခရိုင်တလုံးမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်ပြီးတော့စစ်တပ်ဘက်ကအကြဆုံးတွေရှိတယ်လို့ဒေသခံတွေဘက်ကလည်းတင်ရန်ရတာရှိပြီးကြီးရွာသားတောင်းနဲ့ချီထွက်ပြေးနေရပါတယ်။စကိုင်းတိုင်းတမူးမြို့အနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့ပစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်က15ဦးလောက်ကြာဆုံးတယ်လို့ဆိုပါတယ်။ဒီအချိန်တွေပြည်စုံရန်ကုန်ကလာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပါမယ်ခင်ဗျာ
။မန္တလေးတိုင်းမြင်းကြံမြို့တလုံးမြို့ကြီးရွာအုပ်စုတလုံးရွာနဲ့အနီးနားရွာတွေမှာဒီကနေ့မနေ့ပိုင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပွားခဲ့ပါတယ်။စစ်တပ်ဘက်ကကြာဆုံးတာတွေရှိပြီးဒေသခံတွေဘက်မှလည်းတန်ရရဖမ်းဆီးခံရတာတွေရှိသလိုကြေးရွာသားတွေတောင်းနဲ့ချီဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။တစ်ဖက်လုံးကကြာဆုံးပစ်ခတ်မှုတွေဆိုရင်တောင်းဘက်ကတန်ရရကတော့12ယောက်ပေါ့ဗျာ။ကျွန်တော်သိထားတာကတော့12ယောက်။12ယောက်။ဟိုဟာသူတို့ကဟိုစစ်ကောင်စီဘက်ကကြာတာတော့နေရကျွန်တော်တွေသူတို့4ယောက်လောက်ကြာဆုံးဖြစ်ပြီးတော့ကျွန်တော်လည်းတန်ရာရတာတော့ကျွန်တော်ဖြစ်ပါတယ်9ရောင်းနဲ့6ရောင်းတခုခုတန်ရာရသူကမင်းညတက်ဆွဲပြီးသားဟိုမှာတက်ဆွဲပြီးသားကိုဆက်ပြီးတော့မင်းနဲ့6လာကြီးဖွဲ့လောက်မှာအင်အားထက်ပြီးတော့ကားကားပြီးဖြတ်ရောက်လာပြီးတော့အဲဒီသူတို့ဟိုဓာတ်ချောင်းတန်းပြီးတော့ပြစ်တာလေအဲ6လာကြီးဖွဲ့လောက်မှာဓာတ်ချောင်းတန်းပြီးတော့ဟိုကရွာကိုပတ်အင်အားကြီးပတ်ပြန်ပြီးတော့အဲပြစ်ချက်ခတ်ကြအဲကြီးကြီးခတ်ရင်လည်းတအားသူကဟိုဟာအင်အားနဲ့အလုံးချင်းနဲ့ဝင်းပြီးတော့ပြစ်ချက်ခါကြတော့ကျွန်တော်လည်းဟိုဒီသူတွေကဘလုံးမတောက်မခံနိုင်တော့ကျွန်တော်ရွာသားတွေအကုန်လုံးနောက်ဆုတ်ပေးကြရပါဗျာနောက်ဆုတ်ပေးကြရတော့တော့လည်းအဖမ်းမိတဲ့လူတွေရောဒဏ်ရာရတဲ့လူတွေရောကျွန်တော်ပြေးနေရတဲ့လူတွေရောရွာတော့အခွင့်အရေးပါတော့အခါတစ်ချာတော့ဆက်ပြေးတဲ့ရွာသားကတော့လောက်လောက်ရှိတယ်ဆိုတော့ကျွန်တော်တော့လောလောဆယ်အထိကတော့တောင်းမနိုင်ရှိမှာဟုတ်တယ်တောင်းမနိုင်ရှိမှာကျွန်တော်လေးရောအကုန်လုံးပြေးနေရလေးရောတလုံးမျိုးတလုံးမျိုးလေးရောပေါ့တလုံးမျိုးရေလူကြီးဆုံးရေရဲတိုင်းရေနောက်ရွာလေးရေပေါ့အဲ့လိုမျိုးလေးရောရှိသားရဲ့အချင်းကြီးကတော့သူတို့အဲ့မှာဝင်ပြီးတော့အဲသူတို့ဘာတိရပြည်ကြီးတွေသူတို့ဟိုဆင်းလို့လုံနေတာပေါ့ဗျာသူရိုက်ခွဲတာတွေတို့တောင်းမွေးနောက်ပြီးတော့မှဆိုင်းအိတ်တွေဘာတွေလမ်းထုတ်ပုံပြီးတော့သူသားရင်းနဲ့တင်းနေတယ်ဘာလို့အဲ့လိုမျိုးတော့ဟိုရွာမှာကျန်းနေတယ်လူသူချောင်းကြည့်တယ်လူထို့တော့အတူကပြောတယ်ကျွန်တော်တို့ကတော့အဲ့တရင်ရပဲသိရတော့တော်တော်တဲ့အနေထားမှာ
မနေ့မေလ17ရက်ညနေပိုင်းကလေးကတလုတ်ရွာကနေနဲ့စစ်တပ်တို့အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးစစ်တပ်ဘက်ကနှစ်ဦးကြာဆုံးတယ်လို့နိုင်ငံပိုင်ရုံးမြင့်တန်ကြားမှာကြေညာသွားပြီးနောက်စစ်အင်အားထပ်ဖြည့်ပြီးဒီကနေ့မနေ့အစောပိုင်းမှာပြစ်ခတ်တာတွေထပ်မံဖြစ်ပွားတာပါအခုလိုမန္တလေးတိုင်းမှာပြစ်ခတ်တာတွေအပြင်စကိုင်းတိုင်းတမူးမြို့အနီးမှာလည်းတမူး PDF အဖွဲ့တွေနဲ့စစ်တပ်တို့မနေ့ May Setty and Yanni Bangarega, Digane Sunny and Mana Bainti Chikadari Pipi, Sitapeka Sanga U Kante Sondalo, the Mu PDF Ka the Ute Sombi, the Udan Yarello, the Mu PDF Kap Yobare.
Hey, Ubagano Sangalo, but Ma Zongaro Bandabo. Bandama Chibre. Ama Sigon Zaro, Mago Jaro, Lugaro, Bea Jar. Sawinaro, Moma.
ကုန်းတော့အဲ့လိုမှဖြစ်တယ်လူဘက်ကဆရာလောက်ကြတယ်လူဘက်ကကြောက်တယ်ဒါပြင်မင်းညပိုင်းကလည်းကနေမျိုးအနီးကတမင်ကြံကြေးရွာမှာစစ်တပ်ကပြစ်ခတ်တာကြောင့်ကြေးရွာသားတအူးတေဆုံးခဲ့ပြီးမေလ၁၀ရက်နေ့နေ့လယ်ပိုင်းကလည်းတရက်တီကူပြီးပြန်လာတဲ့တမင်ကြံရွာသူတအူးကိုစစ်တပ်ကပြစ်ခတ်တာကြောင့်တေဆုံးခဲ့ပါသေးတယ်ခင်ဗျာ
Android phone address ကိုဂူဂယ်ပလေးနဲ့အိုင်ဖုန်းအတွက်အပ်ပယ်အက်ပ်စတိုးရီမှာဗီအိုအေဘမ်မီဆိုတဲ့အက်ပ်ကိုဒေါင်းလုဒ်လုပ်နိုင်ပါတယ်။ဗီအိုအေမြန်မာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီအက်ပလီကေးရှင်းကနေပြီးတော့ဗီအိုအေအစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတ
မင်းတက်အခြေအနေနဲ့ရွှေနဲ့ဒေါ်လာဈေးတွေဒီကနေ့ဘယ်လောက်ထိတက်ခဲ့တယ်ဆိုတာမကြခင်ပြောပြပါမယ်။အခုတော့ကချင်ဘက်တိုက်ပွဲသတင်းဆက်ပါမယ်။ကချင်ပြည်နယ်မုံမောက်မြို့နယ်က KIA ထိန်းချုပ်ထားတဲ့အာလော့ဘုံစခန်းကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်ဖို့အင်အားဖြည့်တင်းနေခြင်းပါ။မန်စီမြို့နယ်ကစစ်တပ်စခန်းတချို့ကို KIA ကဖြန့်ခွဲတိုက်ခိုက်နေတယ်လို့စစ်တပ်ကလေကြောင်းကနေပါတုံ့ပြန်တိုက်ခိုက်တဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါလေ။ဒီချိန်ထဲမှာပဲမုံမောက်မြို့နယ်မြို့သစ်ကုန်းလုံးရွာအနောက်ဘက်ကတပ်စခန်းတွေကိုလည်း KIA ဘက်ကတိုက်ခိုက်ခဲ့ပါလေ။ရန်ကုန်ကလာတဲ့ကချင်ပြည်နယ်တွင်တိုက်ပွဲအခြေအနေတွေကိုကိုငိမ့်ချန်းကပြောပြပါမယ်
။ဗမော်ခရိုင်မိုးမောက်မြို့နယ်မြေကြီးနားဗမော်လမ်းမကြီးကိုစိုးမိုးထားတဲ့အလောဘွန်စခန်းကိုတိုက်ခိုက်ဖို့စစ်ကောင်စီဘက်ကတိုက်အင်အားတွေပို့ဆောင်နေချိန်မှာပဲဗမော်ခရိုင်မန်စီဘက်မှာတိုက်ပွဲတွေပြင်းထန်လာနေတာပါ။လက်ရှိမန်စီမြို့နယ်တိုက်ပွဲမှာတမရော်ဘက်ကလေကြောင်းကားနေပါတိုက်ခိုက်နေတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါရယ်
။ဩမန်စီမတောင်ရဆိုတဲ့တခါကိုကေဘဂနမနေရအွန်တရဒီနေ့လည်းကြံတိုက်တာဟောဒီနေ့စေနာပိုင်းချင်းကနေဒီတူကောင်စီဘက်ကနေဒီကြောင့်လည်းအခုကြည့်ရဲသူ့ကိုယ်နဲ့မေထားကြည့်ပါဗ
ျမန်ဒရန်အနီးကတက်မရော်တက်စကန်တစ်ခုကို KIA ကနေ့လယ်ပိုင်းကတင်းယူခဲ့ကြောင်းမန်စီဒေတာခံတွေကပြောပေမဲ့တီးခြားအတည်ပြုချက်မရပါဘူးမန်စီမြို့တောင်ဘက်ကဟန်ထက်ဘက်မှာလည်း KIA တပ်တွေစုယုံနေကြောင်းဒေတာကန်တွေကပြောပါရယ်အဓိကတိုက်ပွဲနေရာဖြစ်တဲ့မိုးမောက်မြို့နယ်အလော်ဘွန်ဘက်ကအခြေအနေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါရယ
်မြေပြင်ကနဲ့ပြစ်လာတဲ့တမ်တော်ဖြစ်သားတွေကို KIA နဲ့အခုခါနဲ့တိုက်ပွဲတွေရှိခဲ့ပါတယ်ဒါမဲ့ဒီမိနစ်ကတော့တားမိပါဘူးနောက်လေကြောင်းနဲ့တိုက်တာလည်းရှိပါတယ်မနေ့ကလည်းအလော်ဘွန်ပဲနည်းနည်းနည်းနည်းအဆွေမှာပေါ့နော်တောင်းတောင်းရှိပါတယ်တခါတောင်းတောင်းရှိပါတယ်ကျော်မော်ဆိုတဲ့နေရာမှာလည်းလေကြောင်းနဲ့တိုက်တာရှိပါတယ
်အလွန်မှန်တောင်ကြီးဘက်မှာဒီမနေ့ပြစ်ခတ်တန်တွေကြားရကြောင်းဒါပေမဲ့ဒီကနေ့လေကြောင်းကတိုက်ခိုက်တာမကြားရကြောင်းမိုးမောက်ဒေသခံတို့ကပြောပါတယ
်ဒီနေ့မနေ့လက်ကနတော့ဟိုအဲ့အလော့တောင်ချမတိုက်နေတုံးပဲဒီနေ့လားလေရင်တော့အတန်တော့ကြားဖို့ဒီနေ့တော့မလာဘူးလည်းလည်းကြီးနေပါရဲ့တော့အတန်လေးတော့ပြစ်လာတာ
မင်းညကမိုးမောက်မြို့နယ်မြို့သစ်ကုန်းလုံးအနောက်ဘက်ကျေးရွာတွေမှာအခြေစိုက်တဲ့တက်မရော်တက်စခန်းတွေကို KIA ကတိုက်ခိုက်တာတွေရှိကြောင်းလည်းပြောပါရယ်
။အနေညာကို၈နိုင်ကျော်၉နိုင်ခွဲလောက်ပေါ့အဲအလောက်ကြီးအဲတက်ပွဲဖြစ်နောက်ကတက်မာဒီဆိုင်ရကကလာပစ်တယ်လို့ပြောရမယ်
။ဘုံမူကြီးနော်ဘူးကတော့မြို့သစ်ကုန်းလုံးအနောက်နောင်ကွန်နောင်မကောက်မခွဲစတဲ့စစ်ကောင်စီတပ်အခြေစိုက်ရာရွာတွေနဲ့မြို့သစ်တောင်ဘက်ကဒါဆိုင်မှာလည်းထိတွေ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါရယ်ဒေတာရင်းမီဒီယာတွေကတော့အင်္ဂါနေ့မနက်ကရွှေကူမြို့နယ်မှာပြစ်ခတ်ခံရလို့စင်းခန်းမှာရပ်ထားတဲ့သင်္ဘောပေါ်ကစစ်ရိတ်ခါတွေကိုကုန်းလန်းကပို့ဆောင်ရမှာလမ်းမှာ KIA ကတိုက်ခိုက်ခဲ့ကြောင်းနဲ့ညာဘက်မှာရွှေကူမြို့လရဲစခန်းမီးရှို့ခံခဲ့ရကြောင်းဖော်ပြထားပါရယ်တမရော်ဘက်ကစီရေးအရာအချက်အချာကြတဲ့အလွန်ဘုံစခန်းကိုထိုးစစ်ဆင်ဖို့ပြင်ဆင်နေချိန်မှာအလွန်ဘုံစခန်းအောက်မှာရှိတဲ့ရှန်တုံးဆိုတဲ့တပ်စခန်းမှာစစ်ကောင်စီတပ်ဖွဲ့တချို့ပိတ်မိနေတာကြောင့်ဒီတရက်နှစ်ရက်မှာတော့ရှန်တုံးစခန်းနေရာမှာတိုက်ပွဲပြင်းထန်လာနိုင်ကြောင်း KIA ကခန့်မှန်းထားပါတယ်။တမရော်ဘက်ကတော့လက်ရှိကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ချင်ဘက်မှာတိုက်ပွဲပြင်းနေတဲ့အချိန်ကြီးပြောပြခဲ့တာပါ။ရွှေနဲ့ဒေါ်လာဈေးတွေဒီကနေ့ဘယ်လောက်ထိတက်ခဲ့လဲဆိုတာကိုမပြောခင်မင်းတက်အချိန်ကြီးကြည့်အောင်ပါ။ချင်းပြည်နယ်မင်းတက်မြို့မှာစစ်ကောင်စီတပ်ဖက်ကနေဖမ်းထားတဲ့လူငယ်တွေကိုပြန်လည်မပေးတဲ့အတွက်မင်းတက်ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားအပြည့်အဝသဘောတူညီထားတာဒီကနေ့ပြက်ပြက်သွားပြီလို့ကာကွယ်ရေးတပ်ခေါင်းဆောင်တွေကပြောပါတယ်။ဒီဝေဒနာတော့နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
နှစ်ဖက်ပြေကန်တိုက်ခိုက်မှုဖြစ်ပေါ်ပြီးရဲတပ်သားနှစ်ဖက်ကြော်ကြာတွေ့ဆုံဆွေးနွေးညှိနှိုင်းနေကြတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေကြားဆွေးနွေးမှုမပြေလည်လို့ဒီကနေ့မှအပြည့်ရသဘောတူညီချက်ပြည့်ပြည့်သွားပြီးဖြစ်ပါတယ်။ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုတဲ့ဖမ်းဆီးကလူငယ်၅ဦးပြန်မလွတ်ပေးတဲ့အတွက်စစ်ကောင်စီနဲ့ပြည့်ခတ်ရဆက်မှုပြည့်ပြည့်သွားပြီးလို့ကာကွယ်ရေးတပ်ခေါင်းဆောင်သူကပြောပါရတယ်။
ပြည့်ပြည့်သွားပြီခင်ဗျာကျွန်တော်တို့ဒီနေ့နေ့လေဆွေးနွေးချက်မှာ9ယောက်ပြတ်တော့ပြီးဖို့တောင်းဆိုထားတဲ့ဟာ၄ယောက်ပဲဆိုဖြတ်ပြီးမယ်တယောက်ကိုတော့မဆက်သေးဘူးပြီးတော့တရားသူကြီးလာမှဒီကိစ္စကြီးစီစီရမယ်ပြီးမှသမီးတက်ကနဲ့စကားကြီးပြန်ဖြစ်လာမယ်အဲ့ဒါဆိုပြရမယ်ဆိုတော့ဆွေးနွေးချက်တရှိရတဲ့ကြောင့်ဒီနေ့ကဆွေးနွေးချက်ကမအောင်မြို့ပြည့်ပြည့်သွားပြီ
ပြီးခဲ့တဲ့အပတ်တွေတုန်းကချင်းမြင့်နယ်ကာကွယ်ရေးတပ်ဖွဲ့တွေကနေသူတို့လူ6ယောက်ဖမ်းနှားတာကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့တယောက်ကတော့သူတို့လုပ်ငန်းနဲ့မပတ်သက်လို့၅ယောက်သာပြန်လှုပ်ပေးဖို့ပြန်လည်ပြင်ဆင်တောင်းဆိုခဲ့တာပါစစ်ကောင်စီနဲ့ပြည်ခတ်ရဆက်မှုပြည့်ပြည့်သွားပြီဖြစ်တာကြောင့်မင်းတပ်ဧရိယာတွင်းမှာစစ်ကောင်စီတပ်တွေကိုဆက်လက်ခုခံတိုက်ခိုက်သွားမယ်လို့အဆိုပါကာကွယ်ရေးတပ်ခေါင်းဆောင်ကပဲဆက်ပြောပါတယ်
ပြည့်ပြည့်သွားပြီဆိုတော့စစ်ကားရဲကားနဲ့ကျွန်တော်တို့မြို့ပေါ်ကျွန်တော်တို့ရဲ့မင်းတပ်ဧရိယာတွင်းမှာတွေ့နေစာပြကြောက်မှာပါ
ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ဘက်ကနေဧပြီလ26ရက်နေ့ကစစ်ကောင်စီတပ်ဘက်ကဖမ်းဆီးထားတဲ့လူငယ်တွေပြန်လွှတ်ပေးဖို့စောင်းဆိုခဲ့တာနှစ်ပတ်ခန့်ကြာမြင့်ခဲ့ပြီးဖြစ်ပါတယ်ဒီကနေ့တွေ့ဆုံညှိနှိုင်းမှုမှာလူငယ်၄ဦးကိုပြန်လွှတ်ပေးဖို့မူအားဖြစ်သဘောတူခဲ့ပေမဲ့တခြားလူငယ်တူဦးကတော့ဥပဒေကြောင်းအရရစီရင်သွားရမှာမို့မလွှတ်ပေးဘူးလို့စစ်ကောင်စီတပ်ဘက်ကပြောဆိုခဲ့ကြောင်းမင်းတပ်ပြည်သူကာကွယ်ရေးအဖွဲ့ဝင်တူကပြောပါတယ
်ဆယ်ယောက်ကြတော့ကလန်ဆိုပြီးတော့တို့ပြည်သူတက်ကနေပြောအဲလူကတည်သွားတဲ့ဟာကိုတို့ကလူတတ်မှုနဲ့အတင်ကောင်မှုနဲ့ဖမ်းသွားတာတို့အဖွဲ့ထဲကတယောက်အဲ့ဒါကိုကြတော့လူတည်မှုဖြစ်တဲ့အတွက်ကြောင့်ဥပဒေနဲ့ဆွဲပြီးသားဖြစ်တဲ့ဒါကြောင့်သူ့ကိုတော့ကြံမထွက်နိုင်ဘူးသူကသဘောမတူ
လက်ရှိမင်းသားမျိုးမှာလူများပြားသိမ်းချောင်နေကြသလိုဒေသတွင်းစည်ရေးဘက်ကိုပြန်လဲဥတည်လာနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်မျိုးတဲ့မှာတယောက်မှမရှိတော့ဘူးဒီလူကတော့သူကအကုန်လုံးပြေးကုန်ပြီးတခြားရွာဖက်မှာပြေးကြတယ
်အခုလူစိတ်ကောင်းစီနဲ့မင်းသားမျိုးကာကွယ်ရေးတပ်ဖွဲ့တို့ကြားသဘောတူညီချက်ပြတ်ပြဲသွားတဲ့အတွက်မင်းသားမျိုးမှာချိန်မရွေးပြေးကမှုပြန်လဲဖြစ်ပွားနိုင်ပြီးဗီဒူရီနေနဲ့အိမ်တွဲမှာတာနေဖို့မြန်မာစစ်တပ်24တိုက်ရင်စုပေါင်းယုံရဲစခန်းစားတဲ့နေရာတွေနာသွာလာတာရှောင်ရှားကြဖို့ကိုလည်းမင်းတပ်မျိုးဗီဒူအုပ်ချုပ်ရေးဖွဲ့ကထုတ်ပြန်ထားပါတယ်ချင်းမြင့်နဲ့မင်းတပ်မျိုးမှာအာဏာသိမ်းစစ်ကောင်စီနဲ့ဗီဒူကာကွယ်ရေးတပ်ဖွဲ့တို့ဧပြီလ24 26 29ရက်နေ့တွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီနဲ့ဗီဒူကာကွယ်ရေးတပ်ဖွဲ့တို့တွေ့ဆုံဆွေးနွေးပြီးတော့ရာကြီးအပြစ်ခတ်ရက်စဲထားရကနေဒီကနေ့မှာပြတ်ပြဲသွားတာဖြစ်ပါတယ်ခင်ဗျာ
မင်းတပ်မှာအပြည့်ရက်ပြတ်သွားတဲ့အချိန်ဤနိုင်ကိုရင်တတိပို့ခဲ့တာပါအခုတော့ရွှေနဲ့ဒေါ်လာဈေးတရင်ပြောပြပါမယ်ပြည်တွင်းမှာအခေါက်ရွှေတစ်ချပ်သားကိုမြန်မာကျပ်ငွေ18သိန်းကျော်အထိဈေးတက်ခဲ့ပေမဲ့ရွှေဝယ်ယူစုဆောင်သူတွေများနေတာကြောင့်ရွှေရောင်းအားကကောင်းခဲ့ပါတယ်ဘဏ်တွေပြိုလဲသွားမှဆိုရင်ပြီးအငွေတွေပြန်ထုတ်နေကြတဲ့ပြည်သူတွေဟာတန်ဖိုးခိုင်မာတယ်လို့ယူဆတဲ့ရွှေကိုစုဆောင်မှုဝယ်ယူနေကြတာပါဒီအပိုင်းမြန်မာနိုင်ငံတွင်အပြောင်းအလဲဖြစ်နေတဲ့ရွှေဈေးကွက်အချိန်ဤရန်ကုန်ကလာတဲ့တရင်ကိုကိုကမောင်စုမင်းဆက်ပြောပြပါမယ်
ရွှေဈေးတွေကတရရိပ်တက်လာပြီမဲ့မြန်မာပြည်တွင်းမှာတော့စစ်ကောင်စီအာဏာယူပြီးနိုင်ငံရေးမငြိမ်သက်တာတွေကြောင့်ဗန်အပ်ငွေတွေပြန်ထုတ်ပြီးရွှေပြန်ဝယ်နေကြပါတယ်လက်ထက်ကငွေတန်ဖိုးမပြောင်းအောင်ဝယ်ကြသလိုအယောင်းအဝယ်လုပ်ဖို့ဝယ်နေတာလည်းရှိကြောင်းရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်အခုကတော့အဝယ်များနေတယ်ဗျအဝယ်များလို့ကျွန်တော်တို့ဗန်တွေကနေငွေထုတ်ပြီးတော့ဝယ်နေကြတာပဲဗျနောက်တစ်ခုကဟိုတချို့ကလည်းဒီရွှေရောင်းရင်ရောင်းဝယ်လို့မြတ်တယ်ဆိုတာသိတဲ့အခါကျတော့ဒီရွှေကိုပြန်ပြီးတော့ဝယ်တဲ့သဘောပါပဲ
ကမ္ဘာရွှေဈေးကတအောင်စကိုအမေရိကန်ဒေါ်လာ1832ရှိပါတယ်ကိုဗစ်ကပ်ရောဂါတစ်ကမ္ဘာလုံးမှာတကြောပြန်ဖြစ်လာတာကြောင့်လဲကမ္ဘာရွှေဈေးကဆက်တက်နိုင်တယ်လို့ဦးမျိုးမြင့်ကဆက်ပြောပါတယ
်ပြန်ရင်းလို့ဖြစ်နေတာဗျဒီရန်ကုန်ကော့ကော့ပြေးတယ်ပေါ့မနေ့ကဆိုရင်ဒီရန်ကုန်မှာ15သိန်း9000ပဲရှိသေးတယ်ကျွန်တော်ကြည့်ရမှာ16သိန်း2000လို့ပါလို့ဖြစ်သွားပုံပြရတယ်မန္တလေးရဲ့ဒီလိုဖုန်းတပီလို့ဒီလိုဖြစ်နေတယ်လို့
စစ်ကောင်စီအာဏာယူထားတဲ့3လအတွင်းမှာပြည်တွင်းကဝန်ဆောင်မှုနဲ့ကုန်ထုတ်လုပ်ငန်းအားလုံးရပ်ဆိုင်းနေပြီးအခြေခံလူသုံးကုန်နဲ့အတူရွှေဈေးဒေါ်လာဈေးဆက်သုံးစီဈေးတွေလည်းတက်လာပါတယ်ဒီကနေ့ငွေလဲနှုန်းကဒေါ်လာကိုမြန်မာကျပ်ငွေ1800အထိရှိလာပါတယ် ကျန်းကွေတံပိုးတဖြည်းဖြည်းကျလာတဲ့အတွက်အခြေခံလူဒန်းစားကလွဲလို့အများစုကရွှေဝယ်ဖို့ပဲဆုံးဖြတ်လာကြတာပ
ါငွေမကင်ရင်လို့ဝယ်တဲ့ပေါ်ပဲဖြစ်တယ
်ဒါကတော့မန္တလေးတိုင်းရွှေလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းစိန်ပြောသွားတာဖြစ်ပါတယ်ပြည်တွင်းမှာနှစ်ရက်အတွင်းကျ2သိန်းကျော်ခုန်တက်သွားတဲ့ရွှေဈေးဟာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လို့ရွှေဝယ်ယူစုဆောင်းနေတဲ့ရန်ကုန်ဒေသခံတဦးကပြောပါတယ်
အဲဒီမှာငွေကျပ်ငွေပေါ်မယုံကြည်မှုလေဒီကျပ်ငွေထားပြန်နေရပန်းနေတဲ့အိတ်မထားရမှုဒီအားလုံးကိုလူများရွှေတွေပဲဝယ်ဖြစ်တာပေါ့
လေးရက်အတွင်းကျပ်ငွေ2သိန်းကျော်တက်ခဲ့တဲ့မြန်မာရွှေဈေးအပေါ်မှာစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လက်တလောအခြေအနေတွေကြောင့်ရွှေဈေးပြိုကျသွားတဲ့အခြေအနေရောက်လာဖို့တော့မဖြစ်နိုင်သေးကြောင်းရွှေလုပ်ငန်းရှင်အတိုင်းဝိုင်းကခန့်မှန်းကြပါတယ်ခင်ဗျာ
ကိုကမောင်စိုးမင်းပြောပြသွားတာပါဈေးကွက်ပိတ်ပြီးတဲ့နောက်ဗဟုဘဏ်ကဒေါ်လာ6သန်းထုတ်ရောင်းတဲ့စာထွက်လာပြီးချိန်မှာတော့ရွှေတစ်ချက်သားကိုကျပ်16သိန်း1000အထိကျသွားတယ်လို့ VOA ကသိရပါတယ်ဒီနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းပတ်စင်ကဏ္ဍတွေနားဆင်ရပါမယ်အရင်ဆုံးကလူလူနဲ့ကျမ်းမာရေးကဏ္ဍပါခြေလက်တွေမှာတနတ်ဒဏ်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိစီပေးရုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကြောတဲ့အရာတခုခံပြီးဒဏ်ရာရတဲ့ခြေတော့သို့မဟုတ်လက်ကိုမလှုပ်နိုင်အောင်စီးကျက်ပေးထားဖို့လိုတဲ့အကြောင်းဒေါက်တာတန်းစောကတင်ဆက်ထားပါတယ်ခင်ဗျာ
ခြေလက်တွေကိုတနက်ထိမှန်ပြီးတနက်ဒဏ်ရာကြောင့်အယိုးကျိုးပြီလို့သိရတဲ့အခါဒဏ်ရာကိုပတိမစီခင်မှာဒဏ်ရာကနေသွေးထွက်များနေမလားဆိုတာကိုအရင်ဆုံးစစ်ဆေးကြည့်ရှုရမှာပါသွေးထွက်များနေတယ်ဆိုရင်သွေးထွက်တာနည်းသွားစေဖို့အတွက်အရင်ဆုံးလုံဆောင်ပေးဖို့လိုတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟိန်ထက်ကအခုလိုပြောပါတယ
်သွေးနှုန်ကျွန်ထွက်ပြီဆိုရင်တော့ခြေထောက်နဲ့တက်တယ်ပါခုနလိုပဲနံပါတ်1တစ်ချက်အနေနဲ့ဒဏ်ရာကိုရှင်းရှင်းလင်းလင်းမြင်ရဖို့အတွက် exposure ပေါ့နော်အပေါ်ကအုပ်ထားတဲ့အင်ကြီးလေးဘောင်းမီလေးအကုန်လုံးကိုကျွန်တော်ကချုပ်တင်ချုပ်တယ်ချုပ်လို့မရရင်ညှက်တယ်လည်းညှက်တယ်ပေါ့နော်ညှက်ပြီးတော့ဒဏ်ရာကိုကျွန်တော်ကရေးတက်ပေါ့နော်အကျော်စီးရင်လည်းကျွန်တော်ကစီးမယ်ပေါ့နော်ကဲသွေးနှုတ်ညွှန်ထွက်သွားပြီဆိုရင်တော့ကျွန်တော်တို့ကဟိုလိုအပ်တာကဘာလဲဆိုတော့ pressure dressing ပေါ့နော်သွေးထွက်တဲ့နေရာကိုလက်နဲ့ခဏဖိဖိပြီးတော့ပတိစားအရှိပတိစားအရှိကိုကျွန်တော်တို့ကအဖျားကနေစပြီးတော့ဒဏ်ရာအပေါက်ပြည့်တဲ့အထိပြည့်တဲ့အထိသွင်းမယ်ပတိစားလိုသေးတယ်ဆိုရင်အဆုံးကတ်တစ်ခုနဲ့နောက်တစ်လေးရဲ့အစာကိုချီကြည့်ပြီးတော့ထပ်ပြီးတော့တွင်းမယ်။ပတိထက်ပြီးရင်အပေါ်ကနေနည်းနည်းလေး gentle pressure ပေါ့နော်။အသားလေးဖိထားမယ်။3မိနစ်လောက်ပေါ့နော်။အပေါ်ကနေဖိထား။ဖိထားပြီးလို့ရှိရင်အပေါ်ကနေပတိလေးကိုနည်းနည်းလေးချက်ချက်လေးစီးပေးမယ်ပေါ့နော
်။တနတ်တန်ရာကိုတွေးထွက်နေအောင်လှုပ်ဆောင်ပြီးပြီဆိုရင်ဒုတိယဆင့်အနေနဲ့အယိုးကျိုးနေတဲ့ခြေဒါမှမဟုတ်လက်ကိုမလှုပ်ရှားအောင်လှုပ်ဆောင်ပေးဖို့လိုတယ်လို့သိရပါတယ်
။အဲ့ဒီကျိုးနေတဲ့အယိုးရဲ့အောက်ကနေ splint ခေါ်မှာပေါ့ကျွန်တော်တို့ကအမာကြောင်တစ်ချောင်းလက်ထူပြားတစ်ချောင်းဖြစ်မယ်။ဒါသားကြောင်လေးတစ်ချောင်းဖြင့်ဖြစ်မှာ။ဝှချမ်းများလေးတစ်ချောင်းဖြင့်ဖြစ်မှာ။အဲ့အလေးတစ်ခုခံပြီးတော့အဲ့အယိုးကိုလှုပ်ရှားမှုနည်းအောင်ပေါ့ကျွန်တော်ကစီးမယ်ပေါ့နော်။နောက်ပြန်ပြီးတော့စီးရမယ်။သွေးလည်ပမှုကောင်းအောင်တည်းခက်တင်းတင်းကျပ်ကျပ်စီးဖို့တော့မလိုဘူး
။အယိုးကျိုးတာတိတာထင်ရှားရင်အယိုးကျိုးမျိုးဆိုတာကိုအလွယ်တကူခွဲခြားလို့ရပြီမဲ့။အယိုးကျိုးတာတိတာထင်ရှားမှုမရှိရင်တော့ဓာတ်မှန်ရိုက်ကြည့်တဲ့အချိန်မှသာတွေ့မြင်ရလေးရှိရပါ။တရားရတဲ့ခြေဒါမှမဟုတ်လက်ဟာအထိမခံနိုင်အောင်နာကျင်နေပြီးမလှုပ်နိုင်မထောက်နိုင်ဖြစ်နေရင်အယိုးကျိုးနိုင်တယ်လို့ယူဆပြီးတစ်သားကြောင့်လိုမျိုးမှာကြောတဲ့အရာတစ်ခုခံကကျက်စီးပေးထားတင်တယ်လို့ဒီမိုကရေစီကလင်းနစ်မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကပြောပါတယ
်။အဲပုံမှန်တော့အယိုးကျိုးရဆိုလို့ရှိရင်တော့ဆရာဝန်နေဆေးရုံမှာဆက်တက်မယ်ဆိုရင်တော့ X-ray ရိုက်ကြည့်ရတော့ဘာလို့လုံးဝသိနိုင်မှာပေါ့နော်။အပြင်လူအနေနဲ့ပေါ့နော်။ကေဗီလူနာကအဲ့ဒရာရတဲ့နေရာနားမှာပေါ့နော်။ခြေရောက်ကအရင်နာနေတယ်မလှုပ်နိုင်တော့ဘူးမထောက်နိုင်တော့ဘူးအရင်လဲရောင်ကိုင်းနေမယ်ဆိုလို့ရှိရင်တော့ပေါ့နော်အတက်နိုင်ဆုံးတော့ခြေရောက်တို့လက်တို့မလှုပ်နိုင်အောင်လုပ်ပြီးရနေပြီးတော့ပေါ့နော်spring လို့ခေါ်တဲ့ကတ်ထူပြားပဲဖြစ်ဖြစ်တတားပဲဖြစ်ဖြစ်အမှတစ်ခုနဲ့ပေါ့နော်ခြေရောက်လက်ပေါ့နော်တစ်ခုခုမလှုပ်နိုင်အောင်လို့ဒီတိုင်းညီနိုင်အောင်လို့စီးပေးထားလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေပါတယ်ဟိုတိနိုင်လားဆိုတော့အမှန်တကယ်တော့ X-ray ရိုက်ကြည့်မှာတော့ကျိုးမကျိုးတော့သိမှာပေါ့နော်အဲ့ခါကျတော့ဒီဟိုဒီတိုင်းအပြင်လူနေနေရကြတော့ဒီတိုင်းဟိုလူနာကမထောက်နိုင်ဘူးလို့နာတယ်လို့ပြောလို့ရှိရင်တော့စီးပေးလိုက်ရင်တော့အကောင်းဆုံးပါရှင
်ခြေလက်တွေမှာတနက်တန်ရာကြောင့်အယိုးကျပြီလို့သိရတဲ့အခါဒဏ်ရာကိုပတိစီးပေးရုံနဲ့မလုံလောက်တော့ပဲတစ်သားကြောင့်လိုမျိုးမာကြောတဲ့အရာတစ်ခုခံပြီးဒဏ်ရာရတဲ့ခြေဒါမှမဟုတ်လက်ကိုမလုံနိုင်အောင်ကျက်စီးပေးထားဖို့လိုတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစောင်ရဲ့လူလူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်အလှည့်ကြပါပြီ မြန်မာနိုင်ငံမှာရုပ်ရောက်ခံဆိုးရွားကိုဖျောက်ချပြီးစစ်တပ်ကအနာသိမ်းခဲ့တာရက်ပေါင်း100ပြည်လာတဲ့တိုင်အောင်တိုင်းပြည်ကိုမထိန်သိမ်းနိုင်သေးပါဘူး။တိုင်းပြည်အခြေအနေလည်းအတော့ကိုကြာဆင်းဆုပ်ယုပ်သွားပါပြီ။ရှေ့မှာဘာဆက်ဖြစ်လာနိုင်ပါသလဲ။မြန်မာအရေးတုံ့တက်သူလည်းဖြစ်တက်ကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာဆွေးနွေးတုံ့တက်ထားပါရခင်ဗျာ။
ကတိရှိခင်ဗျာဦးမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းရရပောင်းတရားပြေးခဲ့ပါပြီတက်လာတော့ကတော့သူတို့လွယ်လွယ်ကူကူနဲ့သူတို့လူကျင်တဲ့အတိုင်းလှုပ်လို့ရလိမ့်မယ်လို့မျိုးမှန်းခဲ့ပုံရပါတယ်ဒါပေမဲ့ရပောင်းတရားလာကြာလာတယ်တိုင်းပြည်ကအချိန်နဲ့ဆွေးယူတဲ့ဆွေးယူလာတယ်စီးပွားရေးကအစပေါ်ရှာဆိုတော့ဒီအချိန်မှာကျွန်တော်ရှေ့ကိုဘယ်လိုတွက်မှန်းလဲအဓိကအဖြစ်သုံးသပ်သူတွေကတော့ fail state or revolution ဆိုပြီးတော့ပြောကြတာတွေ့ပါတယ်ဆရာကတော့သုံးသက်သူတက်ကြွလှုပ်ရှားသူနှစ်ခုပေါင်းပေါ်လို့ကျွန်တော်သုံးပြပါတယ်ဆရာတက်ကြွလှုပ်ရှားသုံးသက်သူပေါ့ဆရာဆိုဆရာအနေနဲ့ဘယ်လိုမြင်ပါလဲ Fail State Revolution ဆိုတော့ကျွန်တော်မြင်တာကတော့နှစ်ခုလုံးက Lamp on the road to Fail State on the road to Revolution ဖြစ်နေပြီလို့ထင်တာပဲခင်ဗျာဆိုတော့ဒီအထက်ကအကောင်းဆုံးအခြေအနေဘယ်လိုဖြစ်လာနိုင်လဲဆိုတာကျွန်တော်အရင်ပြောကြအောင်ပါဆရာဆိုတော့ဒီဆရာနာချင်းစနစ်ကြဆုံးပြီးတော့ပြည်သူတွေမျှော်မှန်းတဲ့ Democracy လမ်းကြောင်းကိုနေနေစံပြန်လဲရောက်လာနိုင်မယ့်အလားလားမြင်ရပါလားခင်ဗျာ
။အဲဥကျော်စံလာပြောသူလို့ပေါ့နော်။ဟိုတက်ကြွလှုပ်ရှားသူနိုင်ငံရေးတဲ့ပါတဲ့လူတယောက်အနေနဲ့ပြောရင်ဩဒီဒီຫນွေဥဒေါ်လာယူလို့ခေါ်တဲ့ကျွန်တော်တို့ဒီမှာပြီးမှအခုဖြစ်ပြနေတဲ့ဖြစ်ပြကြီးကိုအများဆုံးဆုံးသက်ပြီးတော့ကျွန်တော်တို့ဒီလူလူတို့လိုချင်တဲ့ပတ်နိုင်ရဖို့ဟာဖြစ်နိုင်တယ်ဆိုတဲ့ပက္ခကြီးကျွန်တော်တင်ပြဆွေးနွေးရပါဖြစ်ပါတယ်။နောက်တစ်ခါဟိုမညာမတာအာမနာကျွန်တော်နိုင်ငံရေးသုံးသက်တဲ့ကောင်းပါကြည့်လို့ရှင်တော့ကကျွန်တော်တို့မြန်မာနိုင်ငံရဲ့အဖြစ်ပြကိုကမ္ဘာဖြစ်ပြီးသားဒေါ်လာရေးတွေဖြစ်ပြီးသားပြောင်းလဲမှုတွေနဲ့ရှင်ရင်ဘယ်နိုင်ငံမှမရှိတဲ့ဟာလာဖြစ်ပြပြောင်းလဲမှုကြီးဖြစ်တော့ကအဲဘယ်လိုအဆုံးသတ်မလဲဘယ်သူတွေကအနိုင်ရမလဲဆိုတာပြောဖို့အင်တာမတ်ခက်သေးတဲ့ကာလလို့ကျွန်တော်မြင်ပါတယ်ဒီရှေ့တော့အရှာမှာဖြစ်ခဲ့တဲ့ကိစ္စတွေတောင်အဖရိကမှာဖြစ်ခဲ့တဲ့ကိစ္စတွေဟောနောက်ပိုင်းမှာခုနမေကောနဲ့ပါပါလို့ပေါ့နော်ကြာရှုံးနိုင်ငံဟာလာဒီအတုံးနှုံးရဲ့နောက်တစ်ခါ Civil War ဆိုတဲ့ပြည်တွင်းစစ်ကြီးစီးရီးယားလိုဖြစ်မဲ့စသဖြင့်ပေါ့နော်အဲသုံးသက်ချက်တည်ရှိတော့အဲ့ဓာရီနဲ့လေကျွန်တော်တို့နိုင်ငံအတော်မတူးပြန်ဘူးခင်ဗျဒါကြောင့်ဘာဘယ်လိုအဆုံးသတ်ပြီးတော့ဘယ်သူတွေကအနိုင်ရမလဲလို့ပြောဖို့အတော်ကိုအခုထိတော့ကိုအတော်ခက်သေးတယ်လို့ဟိုကျွန်တော်မြင်နေခင်ဗျတော်တော်လေးတော့ရှုပ်ထွေးတယ
်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့
အခုဒါမှအခုလောလောဆယ်မှာကြည့်ရင်ပြည်သူတွေဘက်ကစစ်တပ်ကတော့အင်ဂျင်တက်ကြွနေတယ်အထူးသဖြင့်လူငယ်တွေကသိတက်ကြွရဲနောက်ပြီးတော့စီးလုံးညညမှုခရိုင်းတဲ့အားသာတယ်တိုင်းရင်းသားတွေလည်းပဲအရင်တုန်းကရွေးကောက်ပွဲမှာတိုင်းရင်းသားတွေနဲ့လောက်ထိမစီးလုံးမညညရွေးကောက်ပွဲဆိုတာလည်းတိုက်ပွဲပဲပေါ့လေအခုကိစ္စမှာကျတော့တိုင်းရင်းသားတွေလည်းပဲတော်တော်များများတက်တက်ကြွကြွစီးလုံးညညတာတွေ့ရပါဆရာဆိုတော့ဒီအင်အားတွေကိုထက်တွေ့ရင်တော့ဒီမိုကရေစီလိုလားတဲ့အင်အားစုဘက်ကအလေးသာနိုင်တဲ့အခြေအနေလို့မပြောနိုင်ဘူးလားခင်ဗျာ
อ่าจนเราได้อะตบตู่เลยครับเนี่ยโหดีดีปวยนี้ไปรอบีเมบาเมสโฟราตะไบท้าပြီးတော့အခုရနေတဲ့အကျိုးအမြတ်ပေါ့เนาะဦးကျော်ဆောင်သာပြောသူဒီတိုင်းသားအင်အားစုတွေနေတိုင်းသားလို့ခေါ်မခံရတဲ့ဟာပြီမကအစုတွေအင်အားစုတွေဟာကျွန်တော်တို့လွတ်လပ်ရေးမရခင်ကရကာနီးတွေကကွဲလာခဲ့တဲ့အကွဲပြဲတွေမှာအခုတော့စီလုံးညီညွတ်မှုစီလိုညီညွတ်မှုဆိုရတဲ့အပြန်အလှန်နားလည်လေစားမှုအပြန်အလှန်ခံစားမှုတွေတူညီမှုဆိုရက်ရလဟာကျွန်တော်တို့ဘယ်လိုနည်းနဲ့မှဟလာဟိုဟိုဟိုလွယ်တဲ့ကိစ္စမဟုတ်ဘူးအဲ့ဒါကြီးကျွန်တော်တို့ရနေတယ်အဲ့လိုရခြင်းဟာအနာကအခုဟလာပြင်ပြတောင်းဆိုနေတဲ့ Federal Democracy နိုင်ငံအတွက်အလွန်ကြီးမားခိုင်နှံ့တဲ့အခြေခံကောင်းကြီးဖြစ်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ Split အောင်ပွဲကိုခံဖို့ဆိုရလေဒီရထားပြီးသားအပြန်လာနားလည်မှုအပြန်လာလေးစားမှုပြန်လာယုံကြည်ချစ်ခင်မှုတွေကနေဆက်သွားလို့ရှိရင်ပြည်သူလူထုကအင်အားဟာတစ်ဖက်ကယိုယွန်းကျဆင်းလာနေတဲ့စစ်တပ်အုပ်စုဘက်ကအသာစီရနိုင်တဲ့အလွန်ကောင်းတဲ့အလေးတာမှုကြီးဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒါပေမဲ့တစ်ဖက်ကကြည့်မယ်ဆိုရင်စစ်တပ်ကတော့လက်ထဲအင်အားရှိရတော်တော်နဲ့အလျှော်ပေးမဲ့ပုံစံတော့မတွေ့ရဘူးဆိုတော့ပြည်သူတွေကလည်းဒါကိုတုံ့ပြန်ဖို့အတွက်တချို့ကတော့လက်နက်အင်အားကိုခြံဆွဲဖို့အထောက်လာကြတာကိုလည်းတွေ့ရပါတယ်ဆရာ။ဆိုတော့ဒီလက်နက်အင်အားနှစ်ခုရှင်တဲ့နေရာမှာတော့လက်တွေ့အဖြစ်ရှင်နိုင်မှာမလားခင်ဗျာ။ဒီကိစ္စကတော့နည်းနည်းမေးခွန်းထုတ်ပြရရှိမယ်ထင်တယ်ခင်ဗျာ
โอเคเอดิเมโกมเลยจารย์เราอำนาจาเมဖြည့်ပါမယ်စစ်တက်ဟာဟုတ်လားရေဘူးပေါက်တာမလို့ခြင်းဘူးရေပါတာလို့ခြင်းနေဆိုတဲ့လူစားပေါ့เนาะဆိုတော့ तू อ่ะမရရအောင်လုပ်မယ်မရတယ်ညီရဘလောက်နာမယ်ပြည့်ပဲဘလောက်ဆိုဆိုစသဖြင့်ပေါ့เนาะ तू လိုရင်တာရအောင်လုပ်ဖို့အတွက်ဝမ်းမလေးတဲ့အဲ့ဒါစစ်တက်ဟုတ်စုဖြစ်တာတစ်ဖက်ပေါ့เนาะနောက်တစ်ခါလက်နက်ကင်နီးနဲ့ရောရရလက်နက်တီနဲ့ရောခုခံတော်လှန်လို့ရယ်ဆိုတဲ့စိတ်ဓာတ်ကဆင်းရဲပြောတော့ကျွန်တော်တခါဆွေးနွေးသလိုပေါ့နော်စစ်တပ်ရဲ့အာသာချက်ကစစ်တိုင်းကြီးဖြစ်တယ်ကျွန်တော်တို့ကအဲ့ဒီသူ့အာသာချက်ကိုသွားပြီး challenge လုပ်ရတဲ့ဘဝအဲ့တော့ challenge လုပ်တဲ့လူအဲ့လိုဖြစ်တဲ့တော့ခင်ဗျားတို့ကျွန်တော်တို့ဘက်ကတော့သူတို့စိတ်ငြိမ်အားကြီးကိုမရှင်းနိုင်ဘူးလို့ပြောလို့လေကျွန်တော်တော့မဖြစ်တဲ့ဘဝပါဘာကြောင့်လဲဆိုတော့ရွေးချယ်စရာလားမရှိတော့ဘူးကိုရသူရှင်းပြမှုနည်းတယ်လာမောထွက်တဲ့ဒီဒီအမျိုးမျိုးပေါ့နော်နီးပေါင်းစုံနဲ့လှုပ်ပြီးနောက်ဆုံးဒီနီးကြံတဲ့ဒီနီးလှုပ်ကြတဲ့ဟာဒါကိုဟိုလှုပ်တဲ့လူကိုကျွန်တော်အပြစ်ပြောလို့မရဘူးခင်ဗျားတို့ဟိုဟိုစစ်ဒီတလေးသိန်းငါးသိန်းသွားရှင်လို့မရဘူးလို့ပြောလို့လည်းမဖြစ်ဘူးဘာကြောင့်လဲဆိုတော့ဒါဘယ်သူမှတားလို့မရတဲ့ကိစ္စဖြစ်တဲ့အတွက်ဒီနီးရောခုနကကျွန်တော်တို့အကြမ်းမဖက်နီးပြောပြောဟလာတခြားနီးတွေနဲ့နှစ်ခုပေါ့နော်นักกูดอมบ่ยามมีอ่ะซะส่งเนี่ยเอ้าเนี่ยป้องพี่ปิดุดุรุตะกะสอบยัดจะเลยสู่เราจะเอาอึดไม่มีบุไม่สอบยัดป่านูแล้วไม่เปล่าเนี่ยตีหาวอาปี้หน่ายได้อยู่ดีกว่าอาปี้ตินเนี่ยลูกจะอยู่ซะบาดเนี่ยแล่นไกลนี้เปล่า
ดีเนี่ยมาตะชั่วอ่ะปีปะเองหาวเหมียวกู้เเละเหมียวลิ้นเนี่ยอสันฤทธิ์จ้าบาดสรุปว่าเสียบาเปล่าลูกบา
เลยปีปะอาจารย์ว่าတော့ခုရက်တရာအကြာမှာအများစုပြည်သူလူထုပေါ့နော်ဟိုနိုင်ငံကြီး30ရက်တည်းပြေးချိတ်ထားပြီးတော့တော့နေတဲ့လူတွေတောင်မှနိုင်ငံတကာဆိုတဲ့ကိစ္စကိုရေးရလဲလဲသဘောပေါက်လာကြပြီဖြစ်တဲ့အတွက်လုံးခဲ့တဲ့ရက်50ရက်85လောက်ကမျှော်လင့်ချက်မျိုးတော့နိုင်ငံတကာကိုဘယ်သူမှမမျှော်လင့်ကြတော့ဘူးလို့ကျွန်တော်မြင်တယ်အဲ့တော့မျှော်မနေပဲကကိုယ့်အကူလုပ်ရမယ်ဆိုတဲ့အဲဆုံးဖြတ်ခြင်းနဲ့အခုဆောင်ရွက်နေကြတယ်လို့မြင်ပါတယ်။ဒီချိန်ထဲမှာနိုင်ငံတကာရဲ့အကန့်အသတ်ကြီးမှုကိုဘယ်လိုကျော်လွှားမလဲဆိုတာလဲစူးစမ်းဆောင်ရွက်နေကြတယ်။ဟုတ်ကဲ
့။ဟုတ်ကဲ့ဒီရမှာနိုင်ငံတကာနဲ့ပတ်သက်ပြီးခက်တိုတို့တခုထပ်ပြီးမေးချင်ပါတယ်။မကြခင်ပဲအာဆီယံအကြီးအကဲတွေပေါ့ခင်ဗျာအာဆီယံလက်ရှိဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဝန်ကြီးနဲ့အာဆီယံအဖွဲ့ရဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုသွားမယ်။ဘူဂျုံမူကြီးမြောင်းလာနဲ့တွေ့မယ်ဘာညာသတင်းထွက်ပါတယ်။ဘလောက်မျှော်လင့်နိုင်ပါသလဲ။
တဲ့ပုံလည်းပြောရရင်မျော်လင့်ချက်သိမရှိဘူးလို့ကျွန်တော်မြင်ပါတယ်ပြည်သူလူထုတချို့သုံးသပ်တယ်လို့အချိန်ဆွဲမှုပြုဟာတခုလို့လည်းပြောတဲ့ဟာကိုကျွန်တော်ညင်းလို့မရဘူးအဲ့တော့ဒီအချိန်မှာတွေ့ဆုံဆွေးနွေးရေးပဲဖြစ်ဖြစ်ဟလာစကားပြောရေးပဲဖြစ်ဖြစ်ဆိုတဲ့ကိစ္စကိုပြည်သူလူထုကဒီနေ့အတမတ်နားခါတဲ့ကာလဖြစ်တယ်တချိန်ထဲမှာအာဆီယံရဲ့နောက်မှာကုလသမဂ္ဂရော EU ရောဟိုအမေရိကန်ထိပေါင်းပုံပေါ့နော်ဟိုနောက်ကနေကြောတော့နောက်ကအထူးသဖြင့်တော့တရုတ်နိုင်ငံကဟိုသူကတော့ဟိုကြောတော့နောက်ကမို့ပေါ်ကကျိုးဆွဲတာပေါ့နော်ဖြစ်နေတော့ကအာကျွန်တော်မြင်နေတကယ်တမ်းသာတွေ့ဆုံဆွေးနွေးမှုအာဆီယံရဲ့ဆီဆော်မှုရဖြစ်လာရင်လေကျွန်တော်တို့တားလို့ရမှာမဟုတ်ဘူးဟိုခြေလမ်းသေးသေးလေးတခုတော့ရှိရပေါင်ရောက်မယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီလိုအခင်းချင်းမှာအခုရပေါင်းတရားပြစ်လာတဲ့ခါမှာသွေးထွက်သံယိုဖြစ်တာအသက်ဆုံးသွားရတဲ့လူတွေထိခိုက်ဒဏ်ရာရတဲ့လူတွေအင်မတန်ကြီးကွဲရင်နာစရာကောင်းတဲ့ဖြစ်ရပ်တွေလည်းတွေ့ရပါတယ်။တချိန်တည်းမှာပဲပြည်သူတွေဟာစီးပွားရေး၊ကျန်းမာရေး၊လူမှုရေးအဖက်ဖက်ကကြာရှုံးလာနေတဲ့အတွက်သူတို့ရဲ့ဒုက္ခကလည်းတဖြည်းဖြည်းတဖြည်းသိကြီးမားလာနေပါတယ်။တချို့ဆိုရင်အငတ်ဘေးတောင်ဆိုက်မယ်လို့ခံမှန်းတဲ့အထိပြောလာကြတာလည်းတွေ့ရပါတယ်။ဆိုတော့ဒီလိုအကြက်တဲတွေကပြည်သူတွေကဘလောက်ထိကြမ်းကြမ်းခံနိုင်မလဲ။အဲ့ဒါလည်းပဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်။ဘလို့ယူဆပါလဲဒီစားကော။
โอเคအင်တမစိတ်မကောင်းစရာတွေကျွန်တော်တို့ပြောတာတဲ့ပြည်သူလူလူခံစားရတဲ့လူတွေကကိုယ်တိုင်သိကြပါလေအဲ့တော့တန်းဒီဟာတကယ်ကိုချွတ်ချုံကြရုံမကအိုးဇောက်ဆူမို့မြေရောကြမယ်ဆိုတာလေကျွန်တော်ညင်းလို့မရဘူးသို့တော်လည်းကျွန်တော်ဟိုလုံးဝနဲ့နှစ်ပေါင်း50ဝန်းကျင်နှစ်တော့နောက်နောက်နေ့100လောက်ဒီပေါ်သုံးသက်ရင်ကျွန်တော်နိုင်ငံကအင်မတန်မှဆင်းရဲနွမ်းပါတဲ့ဘဝကနေရှောင်းနှန်းလာခဲ့ရတယ်။မရှိရှိတာလေးနဲ့ရောင်ရဲပြီးတော့အာမြေကြီးရှင်အစ်မင်းဆိုင်စားတဲ့
အဲဟိုအတွေ့အကြုံပေါ့ဟိုစေအောင်စုကတော့သူမိတ်ဆွေနဲ့နိုင်ငံလောက်ရှိရင်သူတို့ဆန်ရှင်မကြောက်ဘူးပြောသလိုပြီးသူလူတို့ကလည်းအာမြေကြီးရှင်ကိုစားကြအစမ်းကြီးပဲပဲကြီးပဲစိုက်စားမယ်အတီးရွှေရွှေစိုက်စားမယ်ဆိုတဲ့ဘဝကိုရင်းကျက်ခဲ့ပြီးတာဖြစ်တော့ငါဘေးကိုလည်းလူလူကကြက်ညက်ခံကြလိမ့်မယ်လို့ကျွန်တော်ယူဆတယ်အန္တမဆိုင်ကောင်းကြပါတော့အဲ့ဒါကြောင့်ကျွန်တော်တို့အဲကျွန်တော်မြ
လို့အခုကတော့အဲ့ဒီလိုမဖြစ်ဖယ်နေပြည်သူလူထုဟာဒီဆင်းရဲမွတ်တင်မှုဒဏ်ကိုကြံ့ညာခံကြလိမ့်မယ်ပညာရေးဟဲ့လားရပ်တန့်မှုကြီးဒဏ်ကိုလည်းအန်ကျိတ်ပြီးခံကြလိမ့်မယ်ဆိုတော့ဟိုကျွန်တော်မြင်တဲ့ဓာရီဒီဖိအားတွေကြောင့်တော့ပြည်သူလူထုကလက်လျှော့ပြီးတော့အဲကျွန်တော်တို့ကြောက်ပါပြီးတော့ပြောမယ်လို့တော့ကျွန်တော်လုံးဝမထင်ပါဘူးခင်ဗျာဟုတ်ကဲ့
ဥကြောစံသားရဲ့မြမအရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓညာဘက်9နာရီက10နာရီအစီအစဉ်နဲ့တတပရိမနစ်ဘက်6နာရီက9နာရီအစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဘုရားဗီဒီယိုရဲ့အားကစားကဏ္ဍမှာတော့2022ကမ္ဘာဖလားမှာကစားသမားတွေဥကောင်းနဲ့အုံနောက်ထိခိုက်မှုအနေရကိုကာကွယ်ဖို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလှုပ်ဆောင်နေတဲ့အကြောင်း Manchester United နဲ့ PSG အသင်းတွေကသူတို့ရဲ့အဓိကကစားသမားတွေကိုစာချုပ်တက်တန်တိုးလိုက်တဲ့အကြောင်းအပါအဝင်မြောက်လန်ကဂေါတီကစားသမား Michael Wright သုံးနှစ်အကြာမှာပထမဆုံးချိန်ချန်ပီယံဆုဖလားပြန်ရလိုက်တဲ့အကြောင်းစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ဗျာလာမယ့်2022ကာတာကမ္ဘာဖလားဘောလုံးပွဲမှာတော့ဘောလုံးသမားတွေခေါင်းဆောင်ပြီးတော့ဥကောင်းထိခိုက်မှုရှိမရှိဆိုတာကိုစောင့်ကြည့်တာတွေလုပ်သွားမယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကအတည်ပြုပြောလိုက်ပါတယ်။ကစားသမားတွေခေါင်းချင်းတိုက်မိတာဖြစ်ဖြစ်ဒါမှမဟုတ်ခေါင်းကိုတခြားတစ်ခုနဲ့စောင့်မိတာဖြစ်ဖြစ်အဲ့လိုစောင့်မိတာကနေခေါင်းထိခိုက်ဒဏ်ရာရပြီးတော့အုံနောက်ထိခိုက်မှုရှိမရှိဆိုတာကိုသိနိုင်ဖို့အတွက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ကစားသမားတွေအုံနောက်ထိခိုက်နိုင်ခြင်းရှိမရှိဆိုတာကိုကြွညင်သူတွေကပွဲကြီးစင်ပေါ်ကနေစောင့်ကြည့်သွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့စီးပတ်ဆိုင်ရာညွှန်ကြားရေးမှူး Andrew Messi ကပြောပါတယ
် Often in football matches you miss these you have people walking in front of you even if you sit in the front row you've got
ဘောလုံးပွဲတွေမှာမကြာခဏဆောင်လို့ဒါမျိုးတွေကိုတွေ့သွားလို့ရှိပါတယ်။ကိုကရှေ့ဆုံးမှာထိုင်နေတော့မှရှေ့ကလူဖြတ်လျှောက်သွားတာတွေရှိတယ်။နောက်နီးပြတွေအခုတိုင်းနေသွေးပူလို့တဲ့ကစားသမားတွေနဲ့ဆိုတော့တွေ့သွားလို့လွယ်ပါတယ်။2013မှာကွင်းဘေးကနေပြန်ကြည့်နိုင်တဲ့ဗီဒီယိုကျွန်တော်တို့လုပ်ခဲ့ပြီးအခုဆိုအမှတ်ပေးပွဲတွေတော်တော်များများရှိနေပါပြီ။ဆိုတော့ဆရာဝန်တွေအနေနဲ့ဒါကိုကြည့်ပြီးတော့အုံနောက်ထိခိုက်နိုင်ခြင်းရှိတဲ့ဒဏ်ရာဟုတ်မဟုတ်ဆိုတာကိုချက်ချင်းဆုံးမြတ်နိုင်ပါလေ။အဲ့ဒီတော့ Free Fire ရဲ့ပြိုင်ပွဲတွေအားလုံးအဲ့ဒီလိုဗီဒီယိုတွေပြန်သွားကြည့်နိုင်မှာဖြစ်ပြီးပြိုင်ပွဲတွေအားလုံးလည်းပွဲကြည့်စဉ်တွေမှာအုံနောက်ကိုထိခိုက်မှုရှိမရှိဆိုတာကိုကြည့်နိုင်မှုထားသွားမှာဖြစ်ပါလေ။အဲ့ဒီကနေလိုအပ်ရင်အသင်းသားတွေထိုင်နေထိုင်ကုန်တွေကိုလှမ်းပြောသွားမှာဖြစ်ပါလေ။အဲ့လိုဆိုရင်အများကြီးအန္တရာယ်ကင်းသွားနိုင်ပါလေ
။အမေရိကန်မျိုးသားဘောလုံးပွဲတွေမှာတော့2012ခရဲကဒါကိုစတင်အသုံးပြုလာခဲ့တာဖြစ်ပြီးတော့ Rugby ပွဲတွေကတော့2018မှာလောက်ခရဲကလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ယောဘဘောလုံးပွဲတွေဘက်ကိုကြည့်မယ်ဆိုရင်တော့ဂျာမနီမှာတော့ဘိုင်မြူနစ်အသင်းကဘွန်ဒက်စ်လီဂါချန်ပီယံဖြစ်သွားပါတယ်။ဇနီးနီးကဘိုင်ယန်နဲ့မွန်ချင်ကလပ်ဘတ်တို့ကစားကြတာပါ။ဘိုင်ယန်က6-9မရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါ။အခုလိုနိုင်ရပြီးချန်ပီယံဖြစ်သွားတဲ့အတွက်ဘိုင်ယန်မြူနစ်အသင်းဟာဘွန်ဒက်စ်လီဂါမပေးချန်ပီယံဆုကို6နှစ်သက်တမ်းရသွားတာဖြစ်သလိုစုစုပေါင်း32ကြိမ်နဲ့ဂျာမနီမှာအများဆုံးရရှိတဲ့အသင်းအဖြစ်နဲ့လဲစံချိန်တင်လိုက်ပါတယ်။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Brazil တိုက်စစ်မှု Neymar ဟာ PSG အသင်းနဲ့စာချုပ်တက်တန်းတိုးလိုက်ပါပြီ။ Neymar ဟာ PSG အသင်းနဲ့နောက်ထပ်3နှစ်စာချုပ်တက်တန်းတိုးလိုက်တာဖြစ်ပြီးတော့ဒါကြောင့်သူဟာ PSG အသင်းမှာလာမဲ့2025ခုနှစ်အထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်။ Neymar ကတော့ PSG နဲ့ Paris မှာသူပျော်တဲ့အတွက်အခုလိုအသင်းနဲ့တက်တန်းတိုးလိုက်တာဖြစ်တယ်လို့ပြောပါတယ်။ Neymar ဟာ2018ခုနှစ်က Barcelona ကနေ PSG အသင်းကိုကမ္ဘာစံချိန်နဲ့ပြောင်းရွှေ့ကြီးဆလမောင်196တန်းနဲ့ပြောင်းရွှေ့လာခဲ့တာဖြစ်ပါတယ်။ PSG အသင်းဟာပြင်သစ်တိုက်စစ်မှုအမ်ဘာပေကိုလည်းတက်တန်းတိုးနိုင်ဖို့မျှော်လင့်နေပါတယ်။ damage Real Madrid tengga Mbappe ku khobu twat tadin ni thwat ni dilo Mbappe ku rai nga le atin pyaung nin ne so de atan ni thwat ni ya chang thu niya ma Liverpool ga sala ne sa thu taw bu sait win sa ni de so pi lo le tadin ni thwat paw ni ba de khmyar PSG သင်းက Neymar ကို စာချုပ် တန်တန် တိုးလိုက်တဲ့ ချိန် ထဲ မှာ ပဲ Manchester United သင်းက လည်း Uruguay တိုက် စစ်မှု Edison Cavani နဲ့ စာချုပ် တန်တန် တစ်နှစ် ထပ် တိုးလိုက် ပါပြီ Cavani ဟာ Man U မှာ နောက် တစ်နှစ် နေ ဖို့ သဘော တူလိုက်တဲ့ အတွက် လာမယ့် ဘောလုံး များသည့် တရားသည် Man U သင်း နဲ့ အတူ ဆက် ပြီးတော့ ရှိ သွား မှာ ပါ Cavani ဟာ အသက် 34 နှစ် ရှိ ဖြစ် ပေမဲ့လည်း Manchester United အသင်း အတွက် ဒီနေ့ ဘောလုံး များသည့်မှာ 15 ဂိုး သွင်း ပေး ထား ပြီးတော့ နောက်ဆုံး 9 ပွဲမှာလည်း 8 ဂိုး သွင်း ထား တာ ပါ ဒါကြောင့်မန်ယူနီးပြဆိုးရှားရောအသင်းကပါသူ့ကိုတက်တန်းတိုးကျင်နေတာဖြစ်ပြီးတော့ကဗာနီကိုယ်တိုင်ကလည်းသူ့အနေနဲ့အသင်းနဲ့အတူဒီထက်ပိုပြီးတော့ကြီးမားတဲ့အောင်မြင်မှုတွေရနိုင်တယ်ဆိုတော့ကိုသိတယ်ဆိုပြီးတော့ပြောပါတယ်ကဗာနီကိုအာဂျင်တီးနားနိုင်ငံဘိုကာဂျူနီယားစ်အသင်းကလည်းနှစ်နှစ်စာချုပ်ချုပ်ဆိုကျင်တယ်လို့သတင်းတွေထွက်ပေါ်နေပြီးမဲ့လည်းအခုလိုမန်ယူနဲ့နောက်တစ်နှစ်တက် Dennis the Dini Bamaro, Spain and Madrid Machembare, Madrid Open Dennis Pianwe, Mudadujan Fine Ma, Germany Nanganga, Alexander Zverev, Italy Ga, Matteo Berrettini Go, Chalcon, Chali, Chaldonet, Nayabido, Bosuetovare, Dahadudra, Madrid Open Go, Dudiachi, Nayara Pibare, Zverev, Dinema, Nadal, Dominic Team Nugule, Nayagaraja, Lamepinde Open Pianwe Ma, Bosuebu, Lala, Gondi, Shila, Nainelule, Kamani Jabare, Mugmibamara, Belarus, Nangan, to Sabalanka, Busredovare, Sabalanka, Negava, Sente, Ashley, Bertius, and Iniga, Zajarama, Sabalanka, Chautunya, Don Chow, Chowdine, and Nayadora, Pibarakmia. Gaudi Pamari Bamara, American Nangan, Mel Carolina, Pinema, Lote, Wells Fargo, Pamwema, Mel Nangan, Rory McElroy, and Ayavido, Champion Pedavare, Dibama, McElroy, Ha, Tamayai Chet, Seja, Shoya, Bido, Mexico, and Sago, the Chetane, Nayadora, Pibare. Daha Michael Wright dot on a town Saku now by Patamazo, Jim Piambido, Supla Yashida, Pipido, Walfago Piamwegule, Tadia Jim Busera, Pide, so that Timbia anyway. Dinabaya Allah Gana go, Timabe, Songa like by ya.
Kuyanaye, Agazarin Ragu, Kulu, Bodunya, Kuna Yane, Sena, Yuidu, Sisima, Somio Nasin and Lu, Vue, Nizin, TV, Dino, Sisimale, Tishu Namare. VUA, the Nabe, Trinne, the Somari, Pira Nomara, Kusabido, the Rinjoku, Pyobiawame Manali Muma, the Guinea Pinay Sajon, Bowen, Subon the Bidwe, Japan, Ninkayabi, Pinay Wunan, Siasamarachu, Bowen, Ludonze, Lau Yane, Pansi Kayarelu, the Dagan Riga, Biobari, Uniform with Hare, Jerune, Tanaka in Hare, Jawu Duga, Pansi Kanayagu, Jane, Pansi Nide, Vugule, Lumuku Yaboma, Duyavari. Mandaliga, Samusu Bond the Bay, Tanga the Bay, Dugaro, Pansi Muri Jagabe, Aumimi, Luzukuan and Gabare, Sadin only Jampumbo, Sikongziga, a main to Tajima, said Jopinai, Lumshibu, Sure, Pinai the Bay to Lashinibare, Lunu Tinchet Hare, Jangumu Male, Lungari Usane, Piao Jada Bay, Liat the Bay to Sashigabare, Mene by Metjare, Liatibet the Big Buema, Siana de Musanji, Trijo Oike Jabare, Sanabia Niago, Sitane Jeri, Jolabi Me, Pansi Kayara, Mishigabau. Marina Machine is a Sibuel Lungan in a Lukun Yugu Lizal and Abi, a GJ Lukun Chupong, the man sit at Yaluja to Jet Ten, Toa, or Pia Bijabu, Kula the Baga, Tigniba, I don't like Bare, so you just send Larry Machini, Yaman, Toa, Lukan and Yama, Sibuel Lungan Viga, a Yiji at Kanganama, Shire Lule, Lukun Saya, Kula the Maga Lungan Puga, Mila, Sanyanima, Dina Jetu, I don't like Bare. The Marina Masiana, they beat up Pansi Kanare, Nangano, the Manga Pugu, Don Sansujigo, Janubi. RCN and Ninet Salad also then Elu, Singapore Nangan Jai, Winiga, Maniga, Singapore Dore, Mimiangama, Piso Dwabakmia. Bodunya, the Ranger Jogo Bibagera to be, Dinadre, View is in regard to Lobabakmia, Dinad Danu is in the Tolu Yunga, Masumuma, Adama Ininiaga, Patridia Pibare, Vimma Bayet, Tadabrini, and the Pet Season Go, Manetona Igani, Konaiti, Linomida, those in Nikulas Kodon Shetonia, Linomida, Lise, Kilus Kunle, Shetonia, Linomida, Lise, She, Kilus Chouting, Adunyane, Linamida, Diaguze, Kilosting Akungarugani, Panyu Nasan and Lu, VUA Internet Samyana, Burmese.com, VUA News.com, Facebook, VUA Burmese News to Mare, Nasanai Mare, VUA Nasan to be Jesu de Mare, Dora Shimanadoka, Nanganu Nangana Alo, ဗီယန်ရဲဘောင်းကကင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
This program has come to you from the Voice of America.